Welcome to the Voice of America in Burmese.
ताया छम्य ने मिंगला मन खेम छपाजी तोरा छिमंग म्या VOA American Tan ye 2023 khu ne September 18 ye tanung ne mne khin myama bai season ne go American Pirang Su Washington DC myo daw ga ni tidometer 24 50 ne tidometer 190 pye VOA website Facebook YouTube sa myet na ri ga ni mne bai 6 nai ya ni 9 nai thi dai yai thau lwe pe ni bai mya tro a nin ya ye ba aku mne khin season ne go tawin yu tisat twa ma phit par de mya
mingla mane khin ma shin chuma khin myo da ba de mane khin tadin ne ko ko ngain chan yin ne be du pyo pya pe ma ba myama naingan ko mu ye se tin po thaut lut de naingan mya shin ma american ga the twan lai ba de u jaw mo thon ko kulatamaka ye a myan san ma ji ko se le phin ne tawin than saung ye twet pi pa yaw myama re ga taung so ja ba de myaw korea khaung saung kim chon u ga ro russia ye pacific data ga စစ်ဌာနချုပ်ကိုတော့ရောက်လေ့လာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုငင်းချမ်းရင
်ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှနားဆင်ရမှာတခုကတော
့လေးလုံစကားတော့အားလုံးကတော့ဘူးစကားတုံးခုရှိပါတယ်အဲ့ဒီတုံးခုတဲ့ကတခုကိုဒီနေ့မနေ့6နာရီနဲ့9နာရီကြားမှာဒီခေဘက်က
စစ်ကောင်စီတပ်စခန်းတခုကျသွားတဲ့နောက်ဆုံးရစီးရဲအခြေအနေသတင်းပေးပို့ချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒါပြင်မြန်မာပြည်ကလူခွင့်အခြေအနေတွေတင်ဆက်ပေးနေတဲ့ဒုအသံစီစဉ်မှာနိုင်ကျင်းဟောင်းတွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းတခါဥတမောင်သန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာလူမျိုးပဓာနာနိုင်ငံရေးနဲ့လူခွင့်ရေးပဓာနာနိုင်ငံရေးအကြောင်းဒေါက်တာထွန်းမြတ်နဲ့ဆွေးနွေးချက်ဒုတိယပိုင်းဒါတွေပြင်အာရှနိုင်ငံရေးဥရုယာတိနဲ့နာဂကဘာအစီအစဉ်စတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုတော့ဒီကနေ့မနေ့ထိတ်တန့်ရောက်တဲ့တွေကိုဒေါက်ကင်မျိုးသက်နဲ့တူကျွန်တော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအိမ်ယူကနေစက်တင်ဘာလ25ရက်နေ့ကထုတ်ပြန်တဲ့တရားဝင်မူရရှိတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေနဲ့ပတ်သက်တဲ့သမ္မတရဲ့ဆုံးဖြတ်ချက်ဆလွားထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်။သမ္မတတဦးအတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကနေအနန္တအရေအာဏာအရမြန်မာတရုတ်အိန္ဒိယလာအိုစနဲ့အာဖဂန်နစ္စတန်အပါအဝင်နိုင်ငံပေါင်း23နိုင်ငံကို2024ဘဏ္ဍာရေးနှစ်အတွက်တရားဝင်မူရရှိအဓိကထုတ်လုပ်မှုဒါမှမဟုတ်တင်ပို့မှုအဓိကလှုပ်ဆောင်နေတဲ့နိုင်ငံရှင်းမှာထည့်သွင်းလိုက်ကြောင်းနိုင်ငံကြေးဝန်ကြီးဌာနပြန်လည်ပေးပို့လိုက်တာဖြစ်ပါတယ်။မြန်မာနဲ့အတူဒီရှင်းမှာထည့်သွင်းတာခံရတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်၊ဘာဟားမား၊ဘီလီးစ်၊ဘိုလီးဗီးယား၊တရုတ်၊ကိုလံဘီယား၊ကော့စတာရီကာ၊ဒိုမီနီကန်သမ္မတနိုင်ငံ၊အီကွေဒေါ၊အယ်ဆာဗေဒီယား၊ဂေါ်ဒီမာလာ၊ဟေတီ၊ဟွန်ဒူရပ်စ်၊အိန္ဒိယ၊ဂျမေကာ၊လာအို၊မက္ဆီကို၊နီကာရာဂွာ၊ပါကစ္စတန်၊ပနားမာ၊ပီရူးနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ပါတယ်။ဒီနိုင်ငံတွေဟာပထဝီနေထားရဖြစ်စေ၊ဈေးကွက်ဆိုင်ရာအရစီးပွားရေးရဖြစ်စေ၊တရားဝင်မှုရစီထုတ်လုပ်တာဒါမှမဟုတ်တင်ပို့မှုရှိနေတာဖြစ်ပြီးတချို့နိုင်ငံတွေမှာဆိုအစိုးရကိုယ်တိုင်ကဒီဈေးထုတ်လုပ်ရောင်းချမှုတွေတင်းကျပ်တဲ့ဥပဒေတွေချမှတ်ဆောင်ရနေတဲ့ကြားကလုံနေတာဖြစ်ကြောင်းဖော်ပြပါတယ်။2023အမျိုးသားကာကွယ်ရေးအာဏာဆိုင်ရာဥပဒေပြင်ဆင်ချက်ထဲမှာအခုလိုမူရစေဝါထုတ်လုပ်တဲ့နိုင်ငံတွေရှင်းမှာအမေရိကန်ပြည်ထောင်စုကိုကြီးကြီးမားမားရိုက်ခတ်မှုရှိနေတဲ့ဒီတရားဝင်မူရစေထုတ်ရမှာတုံးတဲ့ဓာတ်ပစ္စည်းတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီထဲမှာတရုတ်နိုင်ငံဟာအဓိကဓာတ်တင်ပို့ပစ္စည်းနိုင်ငံဖြစ်ပြီးတော့တရုတ်နဲ့တခြားဒီလိုဓာတ်ပစ္စည်းထုတ်လုပ်တင်ပို့တဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့ဒီပစ္စည်းတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်ဖို့အမေရိကန်ကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်။မြန်မာဗိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေကတော့လွန်ခဲ့တဲ့ဆန္ဒအတွင်းမွေးစေးတင်ပို့ထုတ်လုပ်မှုတားဆီးဖို့ပြက်ကွက်ခဲ့တဲ့နိုင်ငံတွေဖြစ်နေတာတွေ့ရပြီးတော့ဒီနိုင်ငံတွေနဲ့မွေးနိုင်ငံတကာမွေးစေးတက်ဖြည့်ဆန္ဒသဘောတူညီချက်တွေကိုလေးစားလိုက်နာဖို့လိုကြောင်းဖော်ပြထားပါတယ်
။ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ပန်ဝါမှာမြေရှားဓာတ်သတ္ထုတူဖော်ခွင့်ကိုဒီလအစောပိုင်းကလေးကပိတ်သိမ်းထားရမှာအခုချိန်ထိပြန်လဲတူဖော်ခွင့်ရဖို့စောင့်ဆိုင်းနေဆဲဖြစ်ပြီးဘယ်ချိန်မှာလုပ်ငန်းတွေပြန်စနိုင်မလဲဆိုတာမသိသေးကြောင်းဒေသခံတပ်ထုတွင်လုပ်ငန်းရှင်နဲ့တရုတ်နိုင်ငံလေးလာသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြပါတယ်။ကချင်ပြည်နယ်ချီဖွေမြို့နယ်ဒေကပန်ဝါဒေသမှာမြေရှားမိုင်းတွင်းတွေကိုဆဲကြဆစ်ဆဲမှုတွေပြုလုပ်ဖို့ဆိုပြီးစက်တင်ဘာ4ရက်နေ့ကလုပ်ငန်းတွေရဲ့ဆက်မှုအမိန့်ထုတ်ခဲ့တာပါ။တပ်ထုတူးဖော်တဲ့နေရာ300ကျော်ကိုကြာပန်းဆစ်ဆဲမှုတွေပြုလုပ်ပြီးနောက်မှာဘယ်ချိန်မှာပြန်လဲစတင်ခွင့်ပြုမယ်ဆိုတာကိုဒီပေးခြင်းမရှိသေးကြောင်းမြန်မာတပ်ထုတူဖို့ရေးကုမ္ပဏီ3ခုရဲ့ပြောဆိုချက်အရသိရကြောင်းတရုတ်နိုင်ငံကအမည်မဖော်လိုတဲ့လိလသုံးသက်သူတို့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောရေးဆိုခွင့်ရှိသူကို writer ကဆက်သွယ်ပေးမဲ့ဆက်သွယ်မရဘူးလို့ဆိုပါတယ် ပန်ဝါအနီးက6ရင်ခုမှရှိတဲ့တရုတ်ပိုင်ကုမ္ပဏီတစ်ခုမှလုပ်နေတဲ့ဒေသခံတပ်ထုတွေလုံသားတူကတော့အလုတ်တွေဆိုင်းငံ့ထားတာဆယ်ရက်ရှိနေပြီးစစ်ဆေးမှုတွေကြောင့်မိုင်းတွင်းလုံသားဒါဇင်ပေါင်းများစွာဟာအလုတ်လက်မဲ့ဖြစ်နေကြောင်းရိုက်တာကိုပြောပါတယ်။2023ခုနှစ်ဇန်နဝါရီကနေဇူလိုင်လအတွင်းမှာမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုမြေရှားဓာတ်တပ်ထုတင်သွင်းမှုက38ရာခိုင်နှုန်းရှိတယ်လို့တရုတ်နိုင်ငံရဲ့စီးရင်အချက်လက်တွေကပြောပါတယ်။အမေရိကန်ဘူမိဗေဒစစ်တမ်းအရဆိုရင်တော့မြန်မာဟာ2022ခုနှစ်မှာကမ္ဘာပေါ်မှာစတုထမြောက်မြေရှားဓာတ်တပ်ထုလူပေါ်မှုအများဆုံးနိုင်ငံဖြစ်ပါတယ်ခ
င်ဗျ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာဝန်ကိုလက်ရှိသံမတ်ကြီးဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲအခုကျင်းပနေတဲ့88ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေဆက်ပြီးတော့အတည်ပြုပေးဖို့အတွက်ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မှာစနေနေ့ကမြန်မာတွေဆန္ဒပြတောင်းဆိုနေကြသလိုဗြိတိန်နိုင်ငံလန်ဒန်နဲ့နယ်သာလန်နိုင်ငံအမ်စတန်မြို့တွေမှာလည်းဆန္ဒထုတ်ဖော်တောင်းဆိုနေကြပါတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာတာဝန်ဆက်ပြီးထမ်းဆောင်စေချင်တယ်လို့အမ်စတာဒမ်မှာကျင်းပနေတဲ့ဆန္ဒပြပွဲကမတ်ခင်ပြည့်စုံကပြောပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းကိုလာထောက်ခံဖြစ်ပါတယ်။ဒီနေ့ရောင်းလို့ရတဲ့ရေမုံငွေတွေအားလုံးကိုမြန်မာဒီနေဦးတော်လည်းရေးအတွက်လှူဒါန်းမှာဖြစ်ပါတယ်ရှင်။
စက်တင်ဘာလ18ကနေ26ရက်နေ့ထိနယူးယောက်မှာကျင်းပမယ့်ကုလသမဂ္ဂထရီနီလာကံမှာဦးကျော်မိုးထွန်းကိုအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ထားမလားစစ်ကောင်စီတင်သွင်းမဲ့သူကိုနေရာပေးမလားဘယ်သူကမှမခတ်မဲ့နေရာလက်ချန်ထားမလားဆိုတာဆုံးဖြတ်ဖို့ရှိနေတာမို့ကမ္ဘာတစ်လွှာကမြန်မာနိုင်ငံသားတွေအခုလိုဆန္ဒပြတောင်းဆိုနေကြတာပါရုံးချုပ်တရှိယာနယူးယောက်မြို့ကဆန္ဒပြပွဲကိုနယူးယောက်ဝါရှင်တန်မေရီလန်အင်ဒီယားနာကယ်လီဖိုးနီးယားကမြန်မာတွေရာနဲ့ချီလာရောက်ဆန္ဒပြကြပါတယ်။လန်ဒန်မှာတော့ပါလီမန်ရှင့်နဲ့ဝန်ကြီးချုပ်နေရှင့်မှာမြန်မာတိုင်းတော်တွေလာရောက်စုဝေးပြီးတော့တမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာပြည်သူတွေအတွက်ဆက်ပြီးတော့ကိုယ်စားပြုခွင့်ပေးဖို့အတွက်တောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲကို Britain ဆန် NUG ကိုယ်စားလှယ်တွေလည်းတက်ရောက်ပါတယ်။ Netherlands ရောက်မြန်မာတွေကတော့ဆန္ဒပြဖို့ပြင်နေဦးတော်ရန်ရဲ့အတွက်ရန်ပုံဝင်ဇေယောင်းပွဲကိုလည်းကျင်းပနေကြပါတယ်။
American တဝန်းကကားထုတ်လို့ရေးလူသားသမဂ္ဂဝင်တွေက10ယောက်မှ1ယောက်နီးပါးဟာ Detroit အခြေစိုက်မော်တော်ကားကုမ္ပဏီကြီး3ခုကိုတောက်ကြနေကြတဲ့ကဆန္ဒပြနေကြတာပါဒီကားလုပ်ငန်းတွေကအမျက်စွန်းချီချီမမရနေတယ်လို့လူသားတွေကိုလုခတဆာတိုးပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်တစ်ဖက်မှာလည်းလုပ်ငန်းရှင်တွေကခုန်ကျစရိတ်ကြီးတဲ့လျှက်စစ်ကားထုတ်လို့ရေးဘက်ကိုခြေဥ်းတွေလှည့်နေချိန်မှာအခုလိုလဆာတိုးမြင့်ရေးဆန္ဒပြပွဲတွေဖြစ်လာတာပါ United Auto Workers Union လို့ခေါ်တဲ့ American ရဲ့အင်အားကြီးကားလုပ်သားများသမဂ္ဂအဖွဲ့တပ်ပေါင်းစုဝင်တွေဟာ General Motors, Ford နဲ့ Stellantis လိုတဲ့ American ထိပ်တန်းကားထုတ်လုပ်တဲ့ကုမ္ပဏီကြီး၃ခုကိုတပိုင်းနဲ့ထဲမှာသပိတ်မှောက်ပြီးလုပ်ငန်းရှင်တွေပေါ်ချီချီမမအကြက်ရအောင်ကြိုးစားနေတာဖြစ်ပါတယ်။ဒီသပိတ်တိုက်ပွဲကို Michigan, Ohio နဲ့ Missouri ကစက်ရုံသုံးရုံမှာပဲစတင်လုပ်နေတာပါ။ဒါပေမဲ့ကုမ္ပဏီတွေဘက်ကပုံမကောင်းမွန်တဲ့စာချုပ်တွေနဲ့ကမ်းလှမ်းတာမျိုးမရှိရင်တခြားစက်ရုံတွေမှာလည်းထပ်မံတိုးချဲ့ဆန္ဒပြမယ်လို့တမကဖွဲ့ရဲ့ဥက္ကဋ္ဌ Sean Finn ကပြောပါတယ်အလုပ်သမားတွေဘက်က၄နှစ်တွင်းလုခလာစာ36ရာခိုင်နှုန်းတိုးမြင့်ပေးရေးတောင်းဆိုနေတာဖြစ်ပါတယ်ကုမ္ပဏီဘက်ကတော့ 18.5 ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိပဲတိုးမြင့်ပေးမယ်လို့ပြန်လည်ညှိနှိုင်းထားပေမဲ့အခုအချိန်ထိညှိနှိုင်းလို့မရသေးပဲဖြစ်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 11.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျမွန်ဟာစနေနေ့မှာရုရှားရဲ့ပစိဖိတ်ရေတပ်ဌာနချုပ်မှာရှိတဲ့နျူကလ িয়ার ထိပ်ဖူးတပ်မဟာဗျူဟာမြောက်ဘုံကျဲလေယာဉ်နဲ့တခြားစစ်လေယာဉ်တွေကိုတွားရောက်ပြီးတော့စစ်ဆေးတည်ရှိခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ဘက်မှာရှိတဲ့အာတန်မြို့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ရောက်လာခဲ့ပြီးတဲ့နောက်မှာရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂျူနဲ့တခြားရုရှားစစ်ဘက်တာဝန်ရှိသူတွေကမြောက်ကိုရီးယားခေါင်းဆောင်ကိုဒီဘုံကျဲလေယာဉ်နဲ့တခြားတိုက်လေယာဉ်တွေကိုလှည့်လည်ပြသခဲ့တာဖြစ်ပါတယ်။အခုမြောက်ကိုရီးယားခေါင်းဆောင်ကိုရုရှားပြတ်တဲ့စစ်လက်နဲ့ပစ္စည်းတွေဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ချိန်မှာတုံးခဲ့တဲ့ပစ္စည်းတွေဖြစ်ပါတယ်။စနေနေ့ညနေပိုင်းမှာတော့ကင်ဂျွန်ဦးနဲ့ဆာဂျီရှိုယူတို့ဟာရာဒီဗော့စတော့ပ်ကိုတွားရောက်ပြီးတော့စစ်သင်္ဘောသုံးလက်နက်တွေအပါအဝင်တခြားလက်နက်ပစ္စည်းတွေကိုကြည့်ရှုစစ်ဆေးခဲ့ကြပါတယ်။ မြောက်ကိုရီးယားခေါင်းဆောင်ခင်မြတ်ဒီရုရှားခီးစဉ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့၄နာရီကျော်ကြာဆွေးနွေးပြောဆိုမှုတွေလုပ်ခဲ့ပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင်ရဲ့ရုရှားခီးစဉ်ကလည်းဒီနှစ်နိုင်ငံကြားတိုက်ခိုက်ရေးဆန္ဒသဘောတူညီချက်ဘာတွေရလာနိုင်လဲ။နှစ်နိုင်ငံတစ်ဖက်နဲ့တစ်ဖက်ဘာကိုလိုချင်နေလဲဆိုတာတွေကိုနိုင်ငံအများပြားကလည်းဆန်းစစ်နေကြတာဖြစ်ပါတယ်။
လူပြားနိုင်ငံအရှေ့ချမ်းကန်ယူရမ်းမြို့ဒါနာမှာရေကြီးရေမောင်မှုတွေဖြစ်ပြီးလူအများများသေဆုံးခဲ့တဲ့ရေကတာနှစ်ခုပြိုကျမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူပြားအစိုးရရှေ့နေချုပ်က1980ခုနှစ်တွေတုန်းကစောက်ခဲ့တဲ့ရေကတာနှစ်ခုနဲ့ပတ်သက်ပြီးဒေသဆိုင်ရာအာဏာပိုင်တွေနဲ့အရင်အစိုးရတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးပြည်ပင်ထိန်းသိမ်းရေးရမုံငွေတွေကိုဘလို့သုံးစွဲခဲ့လဲဆိုတာစုံစမ်းမယ်လို့ဆိုပါတယ်။ဒါပေမဲ့2017ခုနှစ်ကတည်းကနေတိုးကြောထောက်လောက်ကံပြုလူလူအုံကြွမှုတွေပြီးအာနာရှင်မိုဟာမက်ဂဒါဖီကိုဖြုတ်ချခဲ့ပြီးနောက်မှာလိဗျားမှာပြည်ပခါတွေဇက်တိုက်ဖြစ်နေလို့ဘလို့ပုံစံနဲ့ဆုတ်ဆန်းစစ်ဆေးမှုတွေလုပ်မလဲဆိုတာကတော့ရှင်းလင်းမသိရသေးပါဘူး။လိဗျားနိုင်ငံအရှေ့ချမ်းနဲ့နောက်ချမ်းမှာတီးကြားအင်အားကြီးပြည်သူစစ်အဖွဲ့တွေနဲ့အုပ်ချုပ်သူတွေရှိနေပြီးနိုင်ငံတကာကအင်အားကြီးနိုင်ငံတွေကလည်းသူတို့ပံ့ပိုးပြီးပြည်သူစစ်သဘောဖြစ်နေတာပါ။လိဗျားမှာအခုရေလွှမ်းမှုကြောင့်လူပေါင်း1,100ကျော်သေဆုံးခဲ့ရတာပါ။ဒပန်ဒီဘာကြားတဲ့အထိကယ်ဆယ်ရေးအဖွဲ့တွေကလည်းအလောင်းတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။လေပြားလာချမ်းနေအဖွဲကတော့လူ1000လောက်ပျောက်နေတယ်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ တင်းငွေမနဲ့ထိတ်တန်းရောက်တင်းတွေကိုဒေါခင်မျိုးတက်နဲ့တူကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို bamis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာနားဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်စောင်းမားနဲ့ပတ်စံအစီအစဉ်တွေကိုစက်တိုက်တက်ဆက်သွားဖို့ရှိပါတယ်ပထမဆုံးမှာတော့ကချင်ပြည်နယ်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကြည့်အောင်ပါစစ်ကောင်စီရဲ့ဝိုင်းပေါ်မြို့နယ်နန်းဆယံရွာနာကစခန်းတစ်ခုကို KIA ကချင်တပ်ကမနေ့ကပဲသိမ်းပိုက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်ပြီးခဲ့တဲ့လပိုင်းကစပြီး KIA ဌာနချုပ်လိုင်ဇာကိုချင်းချောက်ဖို့ကြိုးစားလာတဲ့စစ်ကောင်စီတပ်တွေကိုကြားပြတ်တက်ခတ်မှုတွေလုပ်နေတဲ့ချိန်မှာပဲအခုလိုနန်းဆယံကရွာကလေးလုံးစခန်းတစ်ခုကိုဝင်သိမ်းနိုင်ခဲ့တာပါမြကြီးနာဝိုင်းမော်ဘက်ကနေတက်လာတဲ့လမ်းမှာရှိတဲ့ဒီစကန်ကိုသိမ်းခဲ့ချိန်မှာစစ်ကောင်စီရဲ့ဗမော်ဘက်ကဆက်တက်နေတဲ့တပ်တွေနဲ့လိုင်ဇာနီလက်ကျန်ရွာအထိရောက်နေတယ်လို့ဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြကြီးနာဗမော်လမ်းမပေါ်မှာရှိတဲ့ဒီလမ်းဆန်ရံနားကအခုစကန်ကိုသိမ်းပိုက်ခဲ့မှုအပေါ် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအခုလိုအဆရှင်းပြပါတယ
်ဟိုဒီနေ့အခြေအနေကတော့နည်းနည်းတော့ထိုးပါတယ်ဟိုနမ်ဆန်ရံလေလုံစကားစစခန်းကိုကေဘက်ကနဲ့သူစစ်စင်တဲ့တဲ့ပွဲတွေရှိပါတယ်အဲ့ဒီလေလုံစခန်းကတော့အားလုံးကတော့ဘူးစကတုံးခုရှိပါတယ်အဲ့ဒီတုံးခုတဲ့ကတခုကိုဒီနေ့မနေ့6နာရီနဲ့9နာရီကြားမှာဒီကေဘက်ကဝန်စီပြီးမှအဲ့ဒီစခန်းကတော့အကုန်လုံးဒီစကားစတဲ့တော့ထွေတော်ကုန်ကြပြီအခုကြံတဲ့နေနေရတော့ရှိတာပေါ့အဲ့ဒီနံဆာညာဆရာကလေးလုံးစခန်းမှာအဲ့လိုတိုက်ပွဲချင်းတော့ရှိပါတယ
်ဒီလေးလုံးစခန်းမှာအခုလိုမသိမ့်ပိုက်ခင်စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာခံခဲ့ရသေးတယ်လို့လည်းသူကဆက်ရှင်းပြပါတယ
်အဲ့ဒီလေးလုံးစခန်းထဲမှာပဲအဲ့ဒီနံဆာညာပတ်ဝန်းကျင်မှာပဲတနည်းစကားစဘက်ကနဲ့လေကြောင်းနဲ့လာတိုက်တာအဲစီဂျင်းကျော်ပေါ့နော်အဲသူတို့ဂျက်ဖိုက်တာနဲ့ဘုံးတွေလာချဲတဲ့အနေအထားတွေရှိပါတယ်။နောက်ဟိုပမောဘက်ကနဲ့တက်လာတဲ့စစ်ကြောင်းတစ်ခုလည်းအဲဒီနားလုံဘက်ကိုရောက်သွားတယ်နားလုံအဲလက်ချားရံဘက်မှာရောက်သွားတယ်ဆိုတဲ့သတင်းကျွန်တော်တို့ရပါတယ်။အဲ့ဒါထိုးတာအဲ့ဒါတုံးချက်ထိုးပါတယ်ခင်ဗျ။အ
ဲ့ဒီတော့အခုသိမ့်ပိုက်ခဲ့တဲ့စခန်းရဲ့အသေးစိတ်ကိုဆက်မေးရမှာဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်ဟုတ်ကဲ့အဲ့ဒီလေးလုံစခန်းတုံးခုတဲကအခုဒီဘက်နဲ့ကေရဝန်တိုက်တဲ့စခန်းကတော့သူတို့ရဲ့ဒီဟက်ကွာတာပေါ့ပြမစခန်းနဲ့နည်းနည်းဝေးတဲ့ကာကင်းစခန်းပုံစံဖြစ်နေတယ်ဆိုတော့အဲ့ဒါကျွန်တော်တို့ဘက်ကနဲ့လည်းအဘက်ကိုဟိုလည်းနဲ့ဂျီနဲ့ဒရုန်းနဲ့ပစ်တာပေါ့ဆိုတော့သူတို့လည်းအဲ့မှာစစ်နေဖို့အဆင်မပြေလို့သူတို့ဘာသာသူတို့အဲ့ဒီစခန်းကြီးဘက်ကိုသူတို့ကဒီဟက်ကွာတာဘက်ကိုပူပေါင်းသွားတဲ့အနေအထားဖြစ်ပါတယ်အဘက်ကကျွန်တော်တို့ကတော့ပြန်ပြီးမှရှင်းတာဆိုတော့ခုတည်းတည်းကတော့ကျွန်တော်တို့အဖွဲ့ဒီကေဒီထိုင်းနေတုံးပဲဖြစ်ပါတယ
်ဒါအပြင်ဒီဝင်သိမ်းခဲ့တဲ့စခန်းတဲကစစ်ကောင်စီတပ်အင်အားအခြေအနေကိုဆက်မေးရမှာတော့ဘုံမူကြီးတော်ဘုကအခုလိုဆက်ရှင်းပြပါလေ
အဲအမှအင်အားကတော့20တ 30 လောက်တော့ရှိလောက်ပါတယ်ကျွန်တော်တိတ်ချေကတော့ကျွန်တော်တော့မသိဘူးပေါ့နော်အဲပြောလို့တော့နည်းနည်းခက်ခဲတော့ရှိပါတယ်အဲဘက်မှာပစ်တာတော့ကြာပြီကျွန်တော်လည်းလင်းနေချင်းနဲ့ထုတ်ပေးတာတည်းအဲ drone နဲ့အဲပစ်တာတည်းတော့ကြာပြီသူတို့နေဖို့အဆင်မပြေလို့ထွက်ပြေးတာနေမှာအဲဆုံသွားတော့တဲ့သဘောဖြစ်ပါတယ
်ဒီနေရာမှာအခုတိုက်ပွဲဖြစ်စဉ်နဲ့နှစ်ဖက်ထိခိုက်ဒဏ်ရာရခဲ့မှုအခြေအနေကိုစက်မေးရမှာလဲဘုံမူကြီးနော်ဘူးကအခုလိုပြောပြပါရဲအဲ
ထိခိုက်မှုတော့တည်ရတော့မရှိဘူးဟိုစစ်ကောင်စီဘက်ကလည်းခုနပြောလို့ကျွန်တော်တို့ဘက်ကနဲ့ပြစ်လိုက်တဲ့နဲ့သူတို့လည်းထွက်ပြေးတော့တာပေါ့ဆိုတော့ထိခိုက်မှုတော့တည်မရှိဘူးကျွန်တော်တို့ဘက်ကလည်းအဲသူတို့နဲ့အပြာနံတိမပစ်ခတ်တာမရှိတဲ့ခါကျတော့အဲထိခိုက်မှုတော့တည်မရှိဘူးခင်ဗျအဲ့ဒါလေကြောင်းကနဲ့ဘုံကျဲတဲ့ဟာလည်းအဲ့နဖက်တိခိုက်မှုတော့အဲမရှိဘူ
းအခုလိုအချိန်မှာလိုက်စာဘက်ကိုနောက်ဗမော်ဘက်ကတက်လာနိုင်တဲ့လမ်းဖြစ်တဲ့မုံပေါင်းမြို့နယ်အောင်ကြာရွာနီးကစစ်ကောင်စီစစ်စခန်း၃ခုတည်းကတစ်ခုကိုလည်း KIA နေနဲ့သိမ်းပိုက်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောခဲ့ပါတယ်တကယ်တော့ KIA နေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့စကိုင်းဘက်မှာရှိတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကူညီနေတာရပ်တန့်နိုင်ဖို့အခုလိုစစ်ကောင်စီဘက်ကထနာကျုပ်ထီချင်းချောက်လာတာဖြစ်တယ်လို့စီအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
အခုလိုနန်ဆိုင်ရန်ယွာနာကစခန်းကို KIA ကချင်းလွတ်မြောက်ရေးတပ်မတော်ကသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်မဖြေကြားခဲ့ပါဘူးခင်ဗျာအခုတော့နိုင်ငံရေးအကျဉ်းသားဟောင်းတွေကြုံတွေ့နေရတဲ့အခက်အခဲအကြောင်းဆက်ပါမယ်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးမှုနဲ့ထောင်ချပြီးပြန်လည်လာကြတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေဟာလူမှုအတိုင်းအဝန်းထဲမှာပြန်ဝင်ဆက်နေမှုကျိုးစားတဲ့အခါကြုံတွေ့ရတဲ့စင်ခေါ်မှုတွေအကြောင်းကို Frontier မြန်မာတို့အတန်ဝိုင်းတော်သားတွေကစီစဉ်တင်ပြထားပါတယ်ခင
်ဗျာ။ဒီအခြေအနေကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝဆောက်ထုတ်ကြရပါတယ်။ကျွန်တော်တို့အိမ်အောင်ခွဲသွားတယ
်။တွားလို့ရှိရင်လည်းမလုံခြုံဘူး။အိမ်ရင်လည်းမလုံခြုံဘူး
။ဒါမှမဟုတ်ဒီနိုင်ငံချင်းတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးရဲ့အချိန်မှာဆိုအခြေထောင်တွေကိုပြန်ရောက်သွားတာပဲ။
မြန်မာနိုင်ငံကအချင်းထောင်နေတဲ့ကဘဝမှာရနိုင်စရာအကောင်းဆုံးကတော့ပြည့်ကျက်နေတဲ့အချင်းသားတွေနဲ့ပြင်းရည်ညီငွေစရာကောင်းတဲ့နေရက်တွေဖြစ်ပြီးတော့အဆိုးဆုံးကတော့လူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုတွေဖြစ်ပါတယ်။လိလသူတွေကတော့နိုင်ငံရေးအချင်းသားအများအပြားဟာစိတ်ဒဏ်ရာပြင်းထန်စွာရတဲ့ရောဂါခံစားရနိုင်ခြေရှိတယ်လို့ဆိုကြပါတယ်။ဒီလိုစိတ်ထိခိုက်မှုများနေတဲ့အခြေအနေမှာပဲထောင်ငါထွက်လာကြတဲ့အခါအချင်းသားတွေဟာသူတို့ရဲ့ပတ်ဝန်းကျင်အတိုင်းအဝိုင်းမိတ်ဆွေတွေဒါမှမဟုတ်လို့ဖို့ကင်ဘက်တွေစီကနေဖယ်ချင်ခံရတာမျိုးတွေလည်းရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
သွားပြီဆိုရဲကလုံးထောင်ဆိုရရကွာဟိုကိုဆိုလဲဟိုထောင်ထွက်လာတဲ့လူတယောက်ထောင်ကျထားတဲ့လူတယောက်ဆိုလို့ရှင်ကိုလည်းနည်းနည်းတော့မြန်မာလူမျိုးတွေအကြအဖောင်ရှုပ်ခြင်းတဲ့သဘောမျိုးကတော့ရှိတာပေါ့နော်သူကသူအမှုရယ်ဘာပုံမှန်ရယ်ပဲကြကြပေါ့အမားတို့ကကြတော့ဒီအလုပ်လဲဆုံးရှုံးသွားတဲ့ခါကြတော့ဒီဝေးကြီးပြဿနာတွေဖြစ်လာတယ်နောက်တစ်ခါဟိုကိုကထောင်ထဲမှာသွားနေလိုက်ရတယ်ထောင်ထွက်လာတဲ့ခါကျတော့ကိုပေါင်းခြင်းရဒီလိုမျိုးပေါ့ပေါင်းသိဆက်ဆံကြီးအောင်းသိနေလေမိတ်ဆွေကြီးလေဆုံးရှုံးသွားတယ်အဆက်တွေပြတ်သွားတယ်ကွာအဆက်တွေပြတ်သွားတယ်နောက်ကိုနဲ့ဟိုစိတ်တူကိုတူဆိုတဲ့ဟာမျိုးတွေကဒီကာလမှာရံကွဲထွက်လာကြတယ်
မရှိရီကအရင်တုန်းကပုဂ္ဂလိကအကြောင်းတစ်ခုမှចောင်းဆရာမတူဖြစ်ခဲ့ပါတယ်သူ့အမျိုးသားကတော့အစိုးရဝန်ထမ်းတူပါ2021ဖေဖော်ဝါရီလမှာစစ်အာဏာသိမ်းလိုက်ချိန်မှာတော့သူတို့နှစ်ဦးစလုံးကအာဏာသိမ်းတာကိုစန့်ကျင်တဲ့အကြောင်းဆိုရှယ်မီဒီယာတွေပေါ်မှာရေးသားပြောဆိုတာတွေလုပ်ခဲ့ပါတယ်အကျိုးဆက်ကတော့အာဏာသိမ်းပြီးလအနေငယ်အကြောင်းပါပဲသူတို့နှစ်ဦးစလုံးကိုမမှန်မကန်သတင်းအမှားတွေဖြန့်ဝေတဲ့ဆိုပြီးစစ်တပ်ကဖမ်းဆီးခဲ့ပြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန် 905 ကကြီနဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်အဖမ်းခံရချိန်မှာသူတို့ရဲ့တနစ်အယူရဲ့သမီးငယ်ကိုမိဘဆွေမျိုးတွေနဲ့အတူထားရခဲ့ကြပါတယ်။အဲ့လိုနဲ့ထောင်ကျပြီးတနစ်ခွဲနိဗအကြမှာတော့မတ်ရွှေကြီးတယောက်လူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့ဘဝကတော့အရင်ချိန်နဲ့မဆိုင်အောင်ပြောင်းပြန်ဖြစ်ခဲ့ရပါပြီ။ ူပြန်လှုပ်လှုပ်ဖို့ကြိုးစားတဲ့အခါမှာအရင်ကအလုပ်လုပ်ခဲ့တဲ့အကြောင်းကတာဝန်ရှိသူတွေဟာမက်ရွှေကြီးကိုဆက်ပြီးအလုပ်ခန့်ရင်စစ်ကောင်စီဘက်ကအကြောင်းမှလာပြီးစစ်စီမင်းမျက်နှာတွေရှိလာနိုင်တယ်ဆိုပြီးအလုပ်ဆက်ခံဖို့မဖြစ်နိုင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။မက်ရွှေကြီးအတွက်ကတော့စာတင်တဲ့အလုပ်ဟာသူဝါဒနာပါပြီးချစ်မြတ်နိုးတဲ့အလုပ်တစ်ခုဖြစ်တာကြောင့်တခြားအလုပ်နဲ့အသက်မွေးဖို့ဆိုတာမျိုးသူလုံးဝမစဉ်းစားထားခဲ့ပါဘူး။ဒါပေမဲ့အခုတော့မိသားစုစာဝတ်နေရေးအတွက်ဝင်ငွေတစ်ခုရဖို့ဈေးရောင်းရင်းအသက်မွေးနေရပါတယ်။မရွှေရအတွက်သူကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ပင်ပြောပြလို့ရနိုင်မယ့်တခြားဘသူမှလည်းမရှိဘူးလို့ဆိုပါတယ
်။အဲလူကားကြရင်သူလူနေနဲ့ဒေါသထွက်နေတယ်လူလူနေနဲ့စိတ်တိုင်းမကြပါဘူးဆိုတော့ကိုအကြောင်းမျိုးလည်းပုံပုံလေးနေရင်ဖုန်းလို့မရဘူး။ပုံပုံလေးတိုင်ပင်လို့မရဘူး။အဲပေါင်းပြီးအပေါင်းပြီးနေရလဲမျိုးတွေ့ပါတယ်ဆိုတာပေါင်းပြီးနေရလဲလက်တလုံးမှာကိုကိုဆက်သွယ်လို့ကိုကအရင်ခက်ခဲသွားကြတယ်။ဟိုဆက်သွယ်မလုပ်ချင်ကြတော့ဘူးဒီနေ့ကြုံရတဲ့ခါကြတော့တယောက်ခဲပေါ့တယောက်ခဲဖြစ်ရှင်းရတာကိုပြဿနာရင်းဆိုတော့စိတ်လူမကြမှုတွေကတော့ရှိနေတာပေါ့
ကိုနေအောင်ကတော့သူထောင်ကြခဲ့ရတာကြောင့်သူ့ရဲ့စီးပွားရေးနဲ့အိမ်တော်ရေးနှစ်ခုစလုံးမှာဆုံးရှုံးမှုတွေကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းမှာသူဖမ်းဆီးခံခဲ့ရပြီးဆိုရှယ်မီဒီယာပေါ်က post တစ်ခုနဲ့ NUG ကိုထောက်ပံ့တယ်ဆိုပြီးဆွဆွဲပြီးမက်ရွှေကြီးလိုပဲရာဇသက်ကြီးပုံမှန်905နဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အိမ်နောက်မကြသေးခင်လပိုင်းကမှသူထောင်ကနေပြန်လွတ်လာခဲ့တာ
ပါ။အဲ့ဒီအခြေအနေကတော့ကျွန်တော်တို့စီးပွားရေးကတော့လုံးဝဆောက်ထုတ်ကြရတယ်။ကျွန်တော်တို့အိမ်နောက်ကိုရောက်ရတယ်။ကျွန်တော်မျိုးသမီးကဝန်ထမ်းဖြစ်တယ်ဖြစ်တဲ့ပြင်ကြပြထလာတော့ကျွန်တော်နိုင်ငံကိုထောင်ကြတာဖြစ်တဲ့အတွက်ကျွန်တော်လည်းဆက်ပေါင်းနေလို့ရှိရင်ဒီသူ့အလုပ်ကိုထိရမယ်ဆိုတဲ့ဘာသာဆိုတဲ့စကားလုံးနေနဲ့ကျွန်တော်ကွာခိုင်းတယ်ကျွန်တော်ကွာပြီးလဲရတယ်ဒီကျွန်တော်ဆိုအိမ်တော့မကွဲသွားတာပေါ့
နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရဲ့အသင်း AAPP ရဲ့စီးရင်မှာတော့စစ်အာဏာသိမ်းပြီးချိန်ကနေစလို့လူပေါင်း 24,000 ကျော်ဖမ်းဆီးထိန်းသိမ်းခံရပြီးနိုင်ငံတော်ကအကျဉ်းထောင်တွေမှာအကျဉ်းချခံထားရတယ်လို့ဆိုပါတယ်နောက်ဆုံးရတဲ့အချက်လက်တွေအရအဲ့ဒီထဲကလူပေါင်း 19,400 ကျော်ဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရဆဲလို့သိရပါဗျ။ကိုထူးဝေကနိုင်ငံအကျဉ်းသားတွေကိုထောင်ဝင်စာပို့ပေးတာနဲ့သူတို့မိသားစုတွေရဲ့စာဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးပြဿနာတွေကိုကူညီပေးနေတဲ့ Eat My Head အဖွဲ့ရဲ့တည်ထောင်သူတူဖြစ်ပါတယ်။သူရဲ့အတွေ့အကြုံအရစစ်ကောင်စီရဲ့ဖမ်းဆီးတာခံရပြီဆိုတာနဲ့မိသားစုမှာပုံမှန်လည်ပတ်နေတဲ့အခြေအနေတစ်ခုပျက်စီးသွားပြီးတချို့မိသားစုတွေမှာဆိုရင်စီးပွားပြတ်တာထိအဆိုးဆုံးကြုံကြရတာတွေရှိနေတယ်လို့ဆိုပါရယ်။ဒါပြင်ထောင်ကပြန်လွတ်လာသူတွေမှာလည်းပတ်ဝန်းကျင်အတိုင်းဝန်းကလက်မခံတော့တာမျိုးတွေလည်းကြုံရတာရှိတယ်လို့ဆိုပါရယ်
။ဒီလူလူသမိတ်တိုက်ပွဲတွေမှာအများဆုံးပါတဲ့လူတွေကအစီကံလူရင်းသားတွေများတယ်။အဲ့ဒီမှာကျွန်တော်တို့တော်လိုင်းရေးစာဝတ်ဒီမြို့ပြလို့စာမှုတွေပါရင်ရှိပြီးလူလူတိုက်ပွဲပုံစံမျိုးနဲ့ငင်းချင်းချင်းဆန္ဒပြပြီးတောင်းဆိုတယ်။အဲ့ဒီလူတွေတော့ကျွန်တော်ထောင်ထဲကိုရောက်သွားတယ်။ကျောင်းတော်တို့သူတို့တွေကိုပြန်ပြီးလွတ်လာတဲ့အခါမှာသူတို့စိတ်ယုံအတွေ့အကြုံညာသူတို့ပြန်ပြီးတော့လက်မခံတော့တာရှိပြောမဆိုဟို black list scene တွေကိုတွန်းလိုက်တာလည်းသူတွေတချို့ဆို block scene တွေဆိုလဲဆိုသူတို့ရဲ့ bank account ပါတခါတည်းပိတ်လိုက်တယ်ဆိုတယ်ဆိုတော့ခုနောက်ပိုင်းအဲ့လူတွေကမလုပ်လာရတယ်ဆိုတော့ဟိုလမ်းဘေးမှာဇီးရောက်ရတဲ့သူဖြစ်လာတယ်ကျောင်းအကြပန်းအလွတ်လွတ်ရတဲ့သူဖြစ်လာတယ်ပေါ့အဲ့ဒီလောက်ထိသူတို့အရှင်ကြီးစူးသွားတယ်ပေါ့
KSS ဆရာနာရှင်တွေလက်ထက်နိုင်ငံအကျဉ်းသားတွေကိုပုံစံအမျိုးမျိုးနဲ့ဖိနှိပ်ခဲ့တာတွေရှိသလိုအခုဆရာနာရှင်လက်ထက်မှာလည်းအရင်တိုင်းပုံစံတူဖိနှိပ်တာမျိုးတွေရှိနေတယ်လို့ AABB ကသူတို့ရဲ့တွေ့ရှိချက်တွေကိုကိုးကားပြီးပြောဆိုပါရယ်ပုံစံမျိုးမျိုးနဲ့အကျဉ်းထောင်တွေကပြန်လွတ်လာကြပေမဲ့ပြင်ပမှာလွတ်လွတ်လပ်လပ်နေထိုင်ခွင့်မရပဲအကြောက်တရားတွေနဲ့နေထိုင်နေရသလိုပတ်ဝန်းကျင်နဲ့ပြန်ပြီးဝင်ဆက်နိုင်ဖို့လည်းအတော်လေးရုန်းကန်ကြတဲ့အနေထားလို့ AABB ရဲ့တာဝန်ရှိသူတို့ကတို့အတန်ကိုပြောပါရယ်
နည်းနည်းလေးဟိုအခြေအနေမကောင်းတာနဲ့ဒီဆေးဥစုကနိုင်ငံချင်းတွေပြန်ဖမ်းတာတချို့ဆိုလို့ရှိရင်လူမျိုးချင်းတွေလွတ်လိုက်တယ်အခုလွတ်တယ်အခုထောင်ပူပေါ်မှာနေပြန်ဖမ်းတဲ့ကိစ္စမျိုးတွေတော့ကြုံနေရတယ်ပေါ့နော်ဒါမှမဟုတ်ဒီနိုင်ငံချင်းတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးရဲ့အချိန်မှာဆိုအချေထောင်တွေကိုပြန်ရောက်သွားတာပဲအဲ့တော့သူတို့ရဲ့ဒီရက်တိရေးအတွက်လောက်ကင်စားတော့ဖို့ဆိုတာလေအခြေအနေမပေးဘူးပေါ့နော်
ကိုနေအောင်အတွက်လည်းအချင်းထောင်ကပြန်လွတ်လာတယ်ဆိုပေမဲ့လည်းလွတ်လပ်မှုကိုမခံစားရပဲတခုခုကန့်သက်ချုပ်ချယ်ထားသလိုခံစားရတာမျိုးရှိနေတယ်လို့ဆိုပါတယ်။ဥပမာဆိုရင်သူမျိုးတွေသွားတဲ့အခါမျိုးမှာအရှိမစစ်စေးရေးရှိနေရင်အဲ့နေရာကိုမဖြတ်ရဲတာကြောင့်ပြန်လှည့်ခဲ့ရတာမျိုးတွေရှိပြီးအခုချိန်ထိလုံခြုံတယ်လို့မခံစားရသေးဘူးလို့ဆိုပါတယ်
။ဘာလို့ဖြစ်လဲကျွန်တော်တို့ရက်ကွက်ထက်ပါနေတာဆိုကျွန်တော်တို့စောင့်ကြည့်နေပြန်လို့ရအများကြီးကျွန်တော်တို့ကဘယ်လိုပဲအသက်ရှူရအောင်ပါသူများပြည်သူအဲ့ပြလို့လို့ကြည့်ပြီးရှိနေရတာအဲဝေထွက်လာပြီးတော့ကျွန်တော်တို့ဘာလို့လဲပါဒီအဲ့လိုစောင့်ကြည့်ခံရတဲ့အနေထားပေါ့နော်ကျွန်တော်တို့လောက်ခါသားဆိုလို့ရှိရင်ဝေဒီနဲ့လည်းပြန်ဖောင်းလို့ဆိုဆိုနေကြတယ်လို့ရှိတော့ဘယ်လိုလဲမင်းအပြင်သွားလာတာဆိုတော့ဒါမှမဟုတ်ဘာလို့ဖလိုက်လာခဲ့ဆိုတော့အတူကြီးလို့သွားတယ်ကြီးကျယ်စားတော့သွားလာတယ် စားလေးမကြောက်အိတ်လည်းကောင်းမကြောက်ဘယ်သူလဲတော့ဖောင်းမယ်တူရီဆိုတော့ပတ်စပ်လေးနဲ့ပတ်လို့ကျင်းလိမ့်မယ
်ဒီလိုခံစားမှုမျိုးမက်ရွှေကြီးလည်းအလားတူခံစားနေရပါတယ
်တွားလို့ရှိရင်လည်းမလုံခြုံဘူးအင်းလည်းမလုံးချုံဘူးဝဆိုင်ကလည်းကားတန်းဆရာဒီပေါ်တော့ကိုယ့်ရဲ့တိုက်ခိုင်းရှိကိုယ့်ရဲ့ချမ်းရှိကိုယ့်ရဲ့အင်းရှိရဖက်သွားရင်တော့မှဟိုကိုယ့်ရဲ့ဖန်ခံကြရတဲ့လူဆိုတော့ဘာလဲပေါ်ငါတို့များလားငါတို့နေလာသဆိုင်မလားငါတို့ဦးမြန်လာပြန်စစ်တာလားငါတို့ဦးမြန်လာပြန်ဖမ်းတာလားအဲ့လိုမျိုးတွေပေါ့နောက်ဆုံးပဲကွာဒီဖုန်းပုံးနေတော့မှဟိုစစ်ကမလုံးချုံဘူးအဲ့လိုမျိုးတွေဖြစ်နေတာ
ထောင်ကလွမြောက်လာပြီးနောက်ပိုင်းမက်ရွှေကအခြားနေရာတဲ့တစ်ခုမှာပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူ့ပတ်ဝန်းကျင်ကသူတွေကိုယုံကြည်လို့ရရဲ့လားဆိုတာမျိုးသူကိုယ်တိုင်တော့မသိနိုင်တော့တာကြောင့်လို့ဆိုပါရယ်။ဒါပေမဲ့အခုထိတိုင်လူတွေကိုမယုံရဲတဲ့စိုးရင်စိတ်တွေသူ့မှာရှိနေသေးပါ။ထောင်ချခဲ့ရပြီးနောက်စာဆက်ပြီးမတင်နိုင်တော့တာကြောင့်သူ့ရဲ့ဘဝရည်မှန်းချက်ပန်းနိုင်လဲပျက်စီးသွားခဲ့ရပါပြီ။ဒါပေမဲ့အခုလိုကြုံတွေ့ခဲ့ရပေမဲ့လည်းသူ့ရဲ့လုံရဲ့အပေါ်နောင်တရတာမျိုးတော့မရှိဘူးလို့မက်ရွှေကဆိုပါရယ်။
လောင်းထားရတဲ့စိတ်ကတော့အမားမရှိဘူး။ဘာဖြစ်လို့လဲဆိုတော့ဒါကအမားရဲ့ဆုံးရှုံးမှုဟုတ်တယ်အမားမှာဟုတ်တယ်မှန်နေအမားအကုန်လုံးနှီးပါလို့လုပ်ငန်းတွေရောဒီဟိုမိဆွေအပေါင်းအသင်းဆက်ဆံမှုတွေရောအငွေရေးကြေးအပိုင်းကဏ္ဍတွေရောအမားအများကြီးဆုံးရှုံးသွားတယ်မှန်နေ။ဟိုဒါပေမဲ့အမားလောင်းထားတော့မရဘူး။ဘာဖြစ်လို့လဲဆိုတော့ဒီတော်လိုင်းရင်းနဲ့ပတ်သက်ပြီးဒီရေးကင်းနေနဲ့ပတ်သက်ပြီးတော့အမားထက်ဆုံးရှုံးနေတဲ့သူတွေအများကြီးအမားမြင်နေရတယ်လေ။တွေ့နေရတာကတော့အမားဆုံးရှုံးပြီးတော့အမားပေးလိုက်တဲ့အရာလေးကဟိုသူတို့နဲ့ရှင်မယ်ဆိုရင်တော့မပြောပါတော့ဘူးပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပြုတ်ပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်ဒိုတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မဲ့ဒိုတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
Frontier မြန်မာကတင်ဆက်တဲ့ဒိုတန်အစီအစဉ်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေရင်ဆိုင်နေရတဲ့အခက်အခဲတွေကြောင်းတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းရဲ့တင်းနှီးနေမဲ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဦးထမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ပဲလျှောက်အောင်ပါ။လူမျိုးပဓာနာနဲ့လူ့ခွင့်ရေးပဓာနာနိုင်ငံရေးအကြောင်းကိုအရင်ဘက်ကဆွေးနွေးနေတာမှခုတစ်ပတ်မှာတော့လူမျိုးအခြေခံနိုင်ငံရေးဟာဒီမိုကရေစီပုံသဏ္ဍာန်နဲ့အသွင်ဖျောက်နိုင်မလားဆိုတာကိုပမောက္ခဒေါက်တာထွန်းမြင့်နဲ့ဒီဦးထမောင်တန်းကဒုတိယပိုင်းဖြစ်ဆွေးနွေးပြတင်ပြထားပါတယ်ခင်ဗျာ။
လူမျိုးရေးပဓာနနိုင်ငံရေးလားလူ့ခွင့်ရေးပဓာနနိုင်ငံရေးလားဆိုတဲ့မေးခွန်းကိုအမေရိကန်နိုင်ငံကောက်တန်ခေါ်လိုက်ကနိုင်ငံရေးသိပ္ပံနဲ့ PP ဆိုင်ရာဆက်ဆံရေးဘာသာရပေါ်မောက်ကဒေါက်တာထွန်းမြင့်နဲ့ကျွန်တော်တို့ပထမအပိုင်းကိုရင်ပတ်ကရှင်းလင်းတင်ပြခဲ့ကြပါတယ်။အမိုင်းကြောင့်အနေနဲ့ပတ်သက်ပြီးဆရာကပြောတဲ့အခါတခင်တွေနဲ့စခဲ့တဲ့မြမတက်မတော်ကိုဆရာဘာများပြောချင်ပါသလဲလို့ကျွန်တော်ကမေးမြန်းခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အခင်းဆိုဒီမှာလူတိုင်းဤအခွင့်အရေးကိုရရှိပိုင်ဆိုင်ရန်နှင့်လူတိုင်းလူတိုင်းလူလူနေထိုင်နိုင်ရန်ကြံစီအားထုတ်သူတိုင်းကိုသခင်ဟုခေါ်သည်လို့အဓိပ္ပာယ်ဖွင့်ဆိုသခင်ဘွဲ့ကိုခံယူခဲ့ကြတာကြောင့်ပါသခင်တို့ရဲ့ပါတီဒုဗမာအစည်းအရုံးဟာလူလိုက်ရုံချမှုကာလမှာမကြာမှဆိုသလိုပဲမြမာတွေလူစောက်ဝင်ရေးကိုစောခဲ့ကြတာကြောင့်ပါဆရာဦးထွန်းမြင့်ကမြမတပ်မတော်ကိုအခုတို့ပြောခဲ့ပါတယ်
ကဟေဒီနိုင်ငံရဲ့တော်လှန်ရေးကြီးတယ်ခုကျွန်တော်တို့အရှေ့အာရှမှာဆိုရင်ဒီနိုင်ငံရဲ့1971ခုနှစ်ဒီတော်လှန်ရေးကြီးတယ်အဲ့ဒါလေးကိုချိန်ကြည့်မယ်ဆိုလို့ရှိရင်မြမတက်မတော်ကသခင်တကယ်ဖြစ်စေခြင်းနဲ့ဆိုလို့ရှိရင်တက်မတော်နေနဲ့အဲဒီနိုင်ငံရေးကနေပြီးတော့ထွက်ပြီးတော့ဒီလုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စကိုပဲသူဆက်လက်ပြီးတော့စဉ်းစားမှာဖြစ်တာ baseline ဟိုရှင်းရှင်းလေးကိုမြင်ရမယ့်အချက်ဖြစ်တယ်တောင်ဆန်းစုကြည်တို့ဥပမင်းတို့တမရီဥပမင်းတို့ဥဆောင်ခဲ့တဲ့အစိုးရနေပြီးတော့ဒီ2020ရွေးကောက်ပွဲမှာတိုင်ခင်144reform လုပ်မယ်ဆိုတဲ့အချက်တရားစာပေါ့ဗျာဒီခွင့်ချေခံဥပဒေပြောင်းမယ်ဆိုတဲ့အချက်ကဒါတွေကိုကျွန်တော်တို့သူ့အန်သူတပြေးနဲ့လှုပ်ပေးပြီးတော့တက်မတော်သိခါရှိရှိနဲ့နောက်ဆုတ်ပေးနိုင်တဲ့လမ်းကိုနိုင်ငံရေးရာလမ်းထောက်ထွက်နေပြီဒါအဲ့တော့အဲ့ဒါကိုအရင်ဆုံးသူတို့ baseline နားလည်ရမှာဖြစ်တယ်ဒါပေမဲ့အခုလက်ရှိအခြေအနေမှာတက်မတော်ဆိုတဲ့ institution ရဲ့သိခါနဲ့တက်မတော်ရဲ့လက်ရှိအနေအထားကသူတို့ လင်းလေးတွေပါလေတော့ကြံကောင်းကြံနေလိမ့်မယ်နောက်စခုခိုင်မြဲတဲ့သူတို့ရဲ့နောက်ကစီးပွားရေးရမလုံးနဲ့တယောက်နဲ့တယောက်ဘယ်လိုပြောမလဲဒီမိုကရေစီရရင်တော့သူတို့ဘဝတွေပျက်စီးသွားနိုင်လို့ကြောက်တဲ့တရားနဲ့ခိုင်လုံပြီးတော့ညီညွတ်ညွတ်လေးရှိနေတဲ့လူတစုတော့ရှိကောင်းရှိလိမ့်မယ်ဒါပေမဲ့တက်မရော့ဆိုတဲ့ခုနက institution တစ်ခုလုံးကိုအသက်ဖတ်ဆဲဖို့ဆိုတော့မလွယ်တဲ့အနေထားတိပျက်စီးတဲ့ရိုရွန်းတဲ့အနေထားတိပြည်သူကနေပြီးတော့ဆက်ဆုပ်ယွန်းရှာတဲ့အနေထားတိရောက်နေပြီဆိုတော့တို့ပထမချက်ဒုတိယချက်နားလည်ရမှာဖြစ်တယ်အဲဒါလို့နားလည်တယ်ဆိုလို့ရှိရင်တကယ်သခင်စိတ်ရှိတဲ့မြမတက်မရော့မှာရှိတဲ့ဒီစစ်သားနေဗိုလ်ချုပ်အဆင့်ရှိတဲ့လူတွေနဲ့ဘာလုပ်ရမလဲဆိုလို့ရှိရင်အဲ့ဒီကိစ္စကိုဘယ်လိုရှင်းမလဲသူတို့အနေနဲ့ကျွန်တော်တို့ရှင်းနိုင်တဲ့နည်းလမ်းတွေအများကြီးခုနဥက္ကမတန်သူဒီအချင်းချင်း definition ဖော်တဲ့သခင်စိတ်ကိုရှင်းဖြစ်ရှင်းသခင်ဆိုတာဘယ်သူလက်အောင်မှမနေရဘူးခုနကကိုကိုကိုကိုကျမကိုဖန်တီးခြင်းနဲ့လူမျိုးဖြစ်ရမယ်ဆိုတော့အခု PDF ကောင်းဆောင်တွေ PDF စစ်သားတွေတိုင်းရင်းသားကောင်းဆောင်တွေတိုင်းရင်းသားစစ်သားတွေအခု NUG တွေကတချို့စစ်မှန်တဲ့ဒေါ်လာရေးကောင်းဆောင်တွေဆိုလို့ရှိရင်ဒါသခင်စိတ်ရှိတဲ့လူတွေပါအဲ့တော့တမရိုရဲမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ်ခုနကတိုင်းနိုင်ငံရေးပါတီတွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ် PDF တွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ်တိုင်းရင်းသားတွေအခုစေမှာလည်းသခင်စိတ်ရှိအဲ့ဒီသခင်စိတ်ရှိတဲ့လူတွေအားလုံးဆုံတဲ့နေ့ဟာဒေါ်လာရေးပြီးမဲ့နေ့ပါပဲရှင်းရှင်းလင်းလင်းနဲ့ဒေါ်လာရေးဆိုတာခုနကတကယ်ကိုအနာဂတ်ကလေးတွေအတွက်ကိုငင်းချမ်းရရရောယူဆိုလူလိုဆက်ဆံခြင်းခံရတဲ့စနစ်လဲပေါ်ထွန်းလာနိုင်တဲ့အခြေအနေပါပဲအဲ့ဒါနောက်ရှိကအဲ့ဒီတာဆူခဲ့တဲ့အနေအထားမျိုးထိကျွန်တော်ပြောလို့သုံးသပ်လို့ရတယ်သို့တော့နောက်ကျသွားပြီတမ်ရော institution နေနဲ့သူတို့အချိန်မရှိတော့ဘူးတော်တော်စနေထားမှာအလောက်ကကျွန်တော်တို့ခြုံပြီးတော့သုံးသပ်လို့ရမှာ
ဟုတ်တယ်ဒါနဲ့ဆက်ပြီးတော့ပေါ့နော်ကျွန်တော်တို့လူမျိုးပဓာနာနိုင်ငံရေးကဒီမိုကရေစီပုံသဏ္ဍာန်နဲ့ကောမြန်မာနိုင်ငံရေးမှာပုံဖြောက်ပြီးမလာနိုင်ဘူးလားဆိုတဲ့မိကူမှာဘာကြောင့်လဲဆိုတော့ဒီဒီမိုကရေစီဆိုတဲ့သဘောကလူများစုသဘောနဲ့အစိုးရဖွဲ့ရေးဖြစ်တဲ့အခါကျတော့ဗမာလူမျိုးကလူများစုဖြစ်နေပါလေဒါကလူမျိုးနိုင်ငံရေးကိုဒီမိုကရေစီဆိုတဲ့ပုံသဏ္ဍာန်နဲ့ပုံဖြောက်လာနိုင်တဲ့ဒါအနေအများတစ်ခုများဖြစ်နေမလားပေါ့နော်ဆိုတော့ဒီတောင်းကနေဒီမိုကရေစီပထမလားဖက်ဒရယ်ပထမလားဆိုလို့တိုင်းရင်းသားတွေကမေးခွန်းထုတ်နေကြတာလို့လည်းကျွန်တော်ထင်ပါတယ်။ဆရာဟောဘယ်လိုထင်ပါလဲခင်ဗျ။
အဲ့ဒီဒီမိုကရေစီထဲမှာခုနကလူမျိုးရေးဒီကိုမူတည်ပြီးတော့ဖြစ်လာနိုင်တဲ့ဒီနိုင်ငံတော်ကြီးဒီမိုကရေစီနိုင်ငံတော်ကြီးပေါ်ထွန်းမလာနိုင်ဘူးလားဆိုတော့ဒီမှာမေးတာဖြစ်တယ်။အဲ့တော့အဲ့ဒီမေးခွန်းကဖြစ်လာနိုင်တဲ့လမ်းလည်းရှိတယ်ဖြစ်မလာနိုင်ပင်လေလူသားတယောက်ချင်းကိုစစ်စစ်မှန်မှန်နဲ့ဘယ်သူမှဆိုဒီနိုင်ငံတော်မှာရှိတဲ့လူမှန်တယ်မြတ်တရားမျှတစွာနဲ့လူလိုနေထိုင်နိုင်တဲ့ Federal Democracy ဘဘုတ်ဖူရလေမြတ်တယ်ကျွန်တော်တို့ဒီသမိုင်းကိုတော်တော်လေးကြည့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာ Democracy ရွေးကောက်ပွဲလို့ဆန်တဲ့ Democracy ဆန်တဲ့ရွေးကောက်ပွဲ၅ခုရှိခဲ့တယ်ကျွန်တော်တို့အဲ့ဒီရွေးကောက်ပွဲရက်လိုက်ရဲ့မြေပုံတွေကျွန်တော်တန်းစီကြည့်တယ်ကြည့်တဲ့အခါမှာတွေ့ရတယ်လဲဆိုလို့ရှိရင်ဒီတိုင်းသားလူမျိုးစုရှမ်းဒေသတချို့မှာကလွယ်လို့ကချင်ကနှစ်မျိုးနဲ့သုံးမျိုးနဲ့လောက်ကလွယ်လို့ဒီနိုင်ငံတော်တနိုင်ငံလုံးကိုကိုစားပြုမယ်နိုင်ငံတော်တနိုင်ငံလုံးရဲ့ဒီအရေးပညာရေးစီးပွားရေးကျန်းမာရေးတကယ့်ငင်းချမ်းရေးကိုကိုစားပြုမယ်နိုင်ငံရေးပါလီမန်အမတ်တွေကိုရွေးကောက်ချိန်မြောက်ထားတယ်ဆိုတာကျွန်တော်တို့အထက်လွှတ်တော်မှာရောဒီပြည်သူလွှတ်တော်မှာရောဒီပြည်ထောင်စုလွှတ်တော်မှာရောကျွန်တော်တွေ့ရတယ်မြေပုံရဲ့ကြည့်မယ်အဲ့ဒါဘာလို့ဆိုလိုတဲ့ဆိုရှင်ပေါ့နော်မြန်မာပြည်သူလူထုရဲ့တကယ်ကိုရိုးသားစစ်မှန်ပြီးတော့သခင်စိတ်ပြေဝတဲ့စိတ်ဓာတ်ရှိတဲ့မြန်မာပြည်သူလူထုရဲ့တိုင်းသားပေါင်းစုံအားလုံးဟာဗမာပါဝင်တိုင်းသားပေါင်းစုံအားလုံးဟာရှင်းရှင်းလေးစဉ်းစားထားပါပဲဒီနိုင်ငံကိုခုနဂျင်းစီတွေမျှော်မှန်းထားသလို2021ရွေးကောက်ပွဲ2021ဒီအာနာဒီလူတဲ့ပွဲပေါ့အာနာဒီအသိတဲ့ပွဲနောက်ပိုင်းမှာဖြစ်လာခဲ့တဲ့တော်လှန်ရေးရဲ့ကြံ့ခင်းကရှင်းတယ်ခုနကအဲ့ဒီဟိုဒီလူမျိုးစုကိုအခြေခံပြီးတော့လူမျိုးရေးကိစ္စပဋိပက္ခတွေပုံမူပြီးတော့ထွန်းကားလာနိုင်တဲ့ဒီမိုကရေစီလမ်းကိုမသွားဖို့ရအတွက်မရောက်ဖို့ရအတွက်ဘယ်လိုပြောမလဲကြံရင်ခင်ထားတဲ့ပုံတွေ့ရတယ်အဲ့တော့ဆိုလိုချင်တာဥက္ကမန္တမေမေကွန်ကိုကျွန်တော်ပြန်ကောက်အောင်ဆိုလို့ရှိရင်ဖြစ်နိုင်စွမ်းရှိတဲ့လမ်းတွေရှိတယ်ဘာဖြစ်နေမဖြစ်ဖို့ကများတယ်ဆိုတာဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံသားတိုင်းမြန်မာနိုင်ငံမှာရှိတဲ့လူတွေအားလုံးလက်ခုပ်တီးပြီးတော့ဒေါ်လာရေးကိုအပိတ်နေတဲ့လူတွေအားလုံးနားလည်နေတယ်ဆိုတာကျွန်တော်အနေနဲ့သုံးသပ်ကြည့်လို့ရတယ်အဲ့တော့အရင်နည်းနဲ့ကြည့်မယ်ဆိုလို့ရှိရင်မဖြစ်နိုင်ဖို့ကများတယ်ဒီမိုကရေစီစစ်စစ်မှန်မှန်နဲ့တကယ့်ကိုရှင်းရှင်းလင်းလင်းသွားနိုင်ဖို့ရတယ်ပြောလို့ရှိ
တယ်ဟုတ်ကဲ့ဟုတ်ကဲ့ so ဆရာရေနောက်ဆုံးပေးခွန်းပါဒီကျွန်တော်တို့ Federal Democracy နိုင်ငံကိုသွားကြမယ်လို့ပြောတဲ့အခါမှာ Federal Unit ကိုဒီကိုဘယ်လိုဖွဲ့စည်းမလဲဆိုတာကလည်းဒါအခြေကြီးတဲ့အကြောင်းတစ်ခုပေါ့နော်ဆိုတော့ကျွန်တော်တို့ဒီ1960 ဝင်ကျင်ကလေးကဒါရှမ်းမူလို့ပြောတဲ့ရှစ်ပြည်နယ်မူကျွန်တော်တို့တင်ခဲ့ကြတယ်ဆိုတော့ဒါကိုလည်းတတ်မတော်လက်မခဏဖြစ်တယ်ပေါ့နော်ဆိုတော့တကယ်ဒီအရင်းပွားမှုတွေဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီလိုနော်ကျွန်တော်တို့မူဒီနဲ့မသွားခြင်းဘူးဆိုလို့ရှိရင်လူနည်းစုအခွင့်ရေးကိုကာကွယ်နိုင်အောင်ဘလို့စီစဉ်ကောင်းမယ်လို့ဆရာပြောချင်ပါတယ
်တစ်ချက်စဉ်းစားမှာကဒီ group based သို့မဟုတ် ethnic based federalism နဲ့ individual ဒီလူသားတယောက်ချင်း based federalism ပေါ့နော်ဒီအဲ့ဒီနှစ်ခုစဉ်းစားမှာဆိုရှင် ethnic based federalism ဟာအလုံးမဖြစ်တော့ဘူးဆိုတော့ကဘာကြီး
တိုင်းသားလူမျိုးစုတွေကိုအခြေခံတဲ့
တိုင်းသားလူမျိုးစုကိုအခြေခံတဲ့ဗမာတိုင်းသားပါဝင်ပေါ့နော်အခြေခံတဲ့ဒီလူမျိုးစုအုပ်စုကိုအခြေခံတဲ့ပြည်တော်စုစနစ်ကကမ္ဘာမှာခုနကရိုးတွေပုံပြီးတော့စစ်တွေဖြစ်နေတဲ့အနေအထားလောက်ပဲရှိရဲဆိုတာဘာမှဆက်တက်တိုးတက်လို့မရဘူးမတိုးတက်ဘူးဆိုတာကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပြည်တော်စုကို Federal Unit တွေကိုဖွဲ့စည်းတဲ့အခါမှာဒီလူမျိုးစုကိုအခြေခံပြီးတော့ရှစ်ပြည်နယ်ပေါ့ကဗမာပြည်နယ်ပါထည့်လိုက်တယ်ဆိုလို့ရှိရင်ခုနကအဲ့တော့ဘာသွားတွေ့ရမလဲဆိုလို့ရှိရင်ရှမ်းပြည်နယ်မှာရှမ်းပြည်နယ်လုံးကိုယ်တိုင်က Federated State တခုဖြစ်တယ်ဇဂိုင်းမှာလည်းကျွန်တော်မြန်မာတကြီးပဲရှိတာမဟုတ်ဘူးကျွန်တော်မိတ်ဆွေတချို့လည်းဆိုရှင်ချင်းနေရှိတယ်ချင်းနေဒီကရင်တွေဘာတော့ရှိရှိတယ်เนาะအများကြီးရှမ်းနေလည်းအများကြီးရှိတယ်အဲ့တော့ပြည်နယ်တွေအားလုံးမှာကလူမျိုးပေါင်းများစွာအာသီးသန့်ပြည်နယ်ဆိုတော့မရှိတလို့နေပါပါတယ်လူမျိုးအားလုံးတခုတည်းကိုဦးစားပြီးအဲ့တော့အဲ့ဒီ ethnic base နဲ့သွားတယ်ဆိုလို့ရှိရင်အဲ့ဒီပြည်နယ်ထဲမှာရှိတဲ့လူနည်းစုတွေရဲ့ပြဿနာလည်းကျွန်တော်တို့ကြုံတွေ့လာမယ်အဲ့တော့ဒါတွေကိုနိုင်ငံတကာဒီ ethnic based federalism ကိုလေ့လာနေတဲ့ကျွန်တော်ပါမောက်ခါတွေပေါ့လူစနလုံးနေတဲ့လူတွေနေတဲ့တွေ့ချက်ကဘာရှင်းတယ်လဲဆိုလို့ရှိရင်ဒီနိုင်ငံသားတယောက်ချင်းစီကိုအခြေခံတဲ့နိုင်ငံရေးစနစ် federal ဖြစ် federal ပဲဖြစ်ဖြစ် federal မဟုတ်တဲ့ဒီဘ ഹു အနေထိန်းချုပ်တဲ့ပုံစံမျိုးပဲဖြစ်ဖြစ်ဆိုလို့ရှိရင်ဒါပို့ပြီးတော့တက်ကြွကြွနဲ့သွားနိုင်တဲ့နိုင်ငံတွေရှိတယ်အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့အခွင့်အရေးကိုမူတည်ပြီးတော့ဘ ഹു ပြုပြီးတော့တိရောက်တဲ့ federal democracy ပေါ်ထုတ်ရေးဟာ2021တော်လှန်ရေးနောက်ပိုင်းတော်လှန်ရေးရဲ့ဒါကြံကင်းဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်သုံးသပ်ကြည့်ရတယ်အဲ့တော့မျိုးချစ်တဲ့သခင်စိတ်ရှိတဲ့တမတော်သားတွေဟလာသခင်စိတ်မျိုးချစ်ဆိုတော့နိုင်ငံချင်းရှိတဲ့တမတော်သားတွေနိုင်ငံချင်းရှိပြီးတော့သခင်စိတ်ရှိတဲ့တော်လှန်ရေးသမားတွေအားလုံးအဲ့လိုမျိုးလက်ခံကြတယ်ဆိုရင်ခုနကျွန်တော်ပြောလို့အားလုံးတို့ခေါင်းဆိုင်လာကြပြီဆိုလို့ရှိရင်ဒါတော်လှန်ရေးဟာပြီးသွားမှာပ
ါဟုတ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ American နိုင်ငံ Carlton College ကနိုင်ငံရေးသိပ္ပံနဲ့အပြည့်ပြဆိုင်ရာဆက်ဆံရေးပါတယ်ရပေါ်မောက်ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်ကျွန်တော်တပောင်ကတော့
ဦးတမောင်တန်းကလူမျိုးစုအခြေခံနိုင်ငံရေးအကြောင်းပေါ်မောက်ခဒေါက်တာထွန်းမြင့်နဲ့ဆွေးနွေးတင်ပြခဲ့တာပါVOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဆိုရင် VOA email လိပ်စာ bummies@voanews.com ကိုပို့ဖို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပို့ဖို့နိုင်ပါတယ်။တော်တရှင်စီကရေးသားပို့ချက်တွေကိုစောင့်မျှော်နေပါတယ်။မကြခင်မှာလည်းအပတ်စဉ်တင်ဆက်နေကြအရှနိုင်ငံရေးဥရုရာသီနဲ့အနာဂတ်ကမ္ဘာလေယာစိုက်ပျိုးရေးကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့စက်တင်ဘာ16ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကူးစက်ပြီးဥရုယာသီနဲ့နာဂတ်ကဘာလေယာစိုက်ပျိုးစီးပွားသတင်းတွေအစီအစဉ်မတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်နဲ့ဆက်တင်ကြပါတယ်။မြန်မာရဲ့အင်ဒီချင်းထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲမှာနေရာအများစုနိုင်ခဲ့တဲ့ Mood Forward Party ခေါင်းဆောင်ဖိထဟာယာရုကနေနှုတ်ထွက်လိုက်ပါတယ်။တခါမြောက်ကိုရီးယားနဲ့ရုရှားမဟာမိတ်ဆက်ဆံရေးကတွန်းမြင့်လိုက်ပါတယ်။တရုတ်ကအာဖဂန်နစ္စတန်နဲ့တန်တမန်ဆက်ဆံရေးထူထောင်လိုက်ပါတယ်။ဒီလိုအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုစော်မိုးကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရခြေတို့ကြီးပါတီ Move Forward Party ရဲ့ခေါင်းဆောင်ပြုပြင်ပြောင်းလဲရေးသမားပီတာလင်ဂျရွန်ရက်ဟာစက်တင်ဘာလ15ရက်နေ့မှာပါတီခေါင်းဆောင်နေရာကနှုတ်ထွက်လိုက်ပါတယ်။ လွတ်တော်ကိုယ်စားလှယ်တဦးကပါတီကိုဆက်လက်ဦးဆောင်ပြီးအတိုက်ခံခေါင်းဆောင်အဖြစ်တာဝန်ယူနိုင်အောင်အတွက်ဖြစ်ပါတယ်လို့ပီတာကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့မေလ14ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပေမဲ့ပီတာဝန်ကြီးချုပ်တာဝန်ထမ်းဆောင်ဖို့ကိုအထက်လွှတ်တော်ကကန့်ကွက်ခဲ့ပြီးဇူလိုင်လ16ရက်နေ့မှာပဲဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာတရားရုံးကနေလွှတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ကိုပါရုပ်သိမ်းခဲ့ပါတယ်။အဲ့ဒီနေ့မှာပဲကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ခဲ့စဉ်ပီတာကအခုလိုပြောဆိုခဲ့ပါတယ်
။ผมคิดว่าประเทศไทยเปลี่ยนไปไม่เหมือนเดิมอีกแล้วครับตั้งแต่วันที่14พฤษภาคมนะครับแล้วถ้าเกิดประชาชนชนะมาได้แล้วครึ่งทางเหลืออีกครึ่งทางถึงแม้ว่าผมจะยังไม่ได้ปฏิบัติหน้าที่แต่ขอให้เพื่อนสมาชิกทุกคนช่วยกันดูแลประชาชนต่อไปครับ
มีล่าสลีเยนี่ก็ซะลุท้ายနိုင်ငံဟာအရင်ကနေမတူတော့ပါဘူး။ပြည်သူလူထုရဲ့အောင်ပွဲဟာလမ်းတစ်ဝက်ကိုပဲရောက်ရှိပါသေးတယ်။နောက်ထပ်တဝက်ကိုဆက်လက်ချီတက်ရပါဦးမယ်ကျွန်တော်တောင်းဆိုလိုတာကတော့လွတ်တော်ကိုယ်စားလှယ်ရဲ့အနေနဲ့ပြည်သူရဲ့အကျိုးကိုဆက်လက်သေဖို့ကြပါလို့တောင်းဆိုလိုပါတယ
်အာဏာသိမ်းစစ်အစိုးရလက်ထက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစည်းမျဉ်းမှာသတင်းမီဒီယာလုပ်ငန်းပိုင်ဆိုင်သူဟာလွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်မရှိဘူးလို့ပြဌာန်းထားပါတယ်ဒီအချက်အရာပီတာကိုကန့်ကွက်ရုပ်သိမ်းခဲ့တာဖြစ်ပါတယ်လာမယ့်စက်တင်ဘာလ23ရက်နေ့မှာပါတီခေါင်းဆောင်အစ်စ်ကိုရွေးမှာဖြစ်ပြီးလွတ်တော်အတွင်းmove forward party အနေနဲ့အတိုက်အခံခေါင်းဆောင်နေရာကနေဆက်လက်ဦးဆောင်သွားမှာဖြစ်တယ်လို့ပီတာကပြောဆိုထားပါတယ်။ရွေးကောက်ပွဲမှာဒုတိယနေရာရရှိခဲ့တဲ့ဖူထိုင်းပါတီကတော့စစ်တပ်နဲ့အလင်းသင်းတဲ့ပါတီတွေနဲ့တပ်ပေါင်းစုပြန်ဖွဲ့ပြီးပါတီခေါင်းဆောင်စရစ်ထာတဝဆင်ဟာဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့မိသားစုကိုအကာအကွယ်ပေးတဲ့ဥပဒေကိုပါပြင်ဆင်မယ်လို့ကြွေးကြော်ခဲ့တဲ့move forward party ခေါင်းဆောင်ပီတာဟာတာဝန်တွေကနေနှုတ်ထွက်ခဲ့ပေမဲ့သူ့ကိုတရားစွဲဆိုတာတွေပါထပ်ပြီးလှုပ်လာမလားလို့စိုးရိမ်ချက်တွေရှိနေပါတယ်။ပီတာကတော့သူ့အနေနဲ့ပါတီနဲ့အနီးကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ Facebook မှာရေးသားထားပြီးလာမယ့်စက်တင်ဘာလ24ရက်နေ့မှာဘန်ကောက်မြို့နယ်မှာဆူယုံကြဖို့ဆိုဩထားပါတယ်။အခုလိုအချိန်မှာပဲဒေတာတွင်းနဲ့ကမ္ဘာလုံခြုံရေးကိုချိန်ချောင်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာရုရှားကိုစက်တင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိရောက်ရှိသွားပြီးသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါတယ်
။ရှီယာဖွန်ဒေဝါအီမီနီဖေကွန်ဂွာဖင်ဆန်ယာမောလ်ချူဝါနန်အာဂီမူရီဒရယ်ချင်းဘောဟာဂိုအန်ဂျန်ချဂင်ဖတ်ဂျန်ဟန်
မြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးကိုဖြိုဖျက်လို့မရနိုင်တဲ့မဟာဗျူဟာမြောက်လက်တွဲဘက်နိုင်ငံအဖြစ်ပြောင်းလဲတိုးမြင့်လိုက်ပါတယ်လို့ကင်ဂျွန်အွန်ကပြောဆိုခဲ့ပါတယ်။စီးပွားရေးစီရေးပူးပေါင်းဆောင်ရွက်မှုတွေအပြင်မြောက်ကိုရီးယားလိုအပ်နေတဲ့ဂျိုရုနဲ့အာကာသနည်းပညာတွေကိုရုရှားကကူညီပေးသွားဖို့သဘောတူခဲ့ပါတယ်။မြောက်ကိုရီးယားကတိုက်ချင်းပစ်ဒုံးပျံနေစမ်းသပ်နေတယ်လို့ဂျိုရုလွတ်တင်ရမှာနှစ်ကြိမ်ရှိပြီဖြစ်ပြီးမအောင်မမြင်ဖြစ်နေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားဟာလည်းဒုံးလက်နက်တွေအပါအဝင်လက်နက်ခဲယမ်းအကူအညီတွေလိုအပ်နေပါတယ်။မြောက်ကိုရီးယားနဲ့ရုရှားရဲ့ဆက်ဆံရေးကိုအနီးကစောင့်ကြည့်နေပါတယ်လို့အမေရိကန်အင်ဗျူတော်မျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကစက်တင်ဘာလ23ရက်နေ့ကပြောဆိုခဲ့ပါတယ
် Any arrangement that would improve North Korea's military capabilities would
ရုရှားနဲ့မြောက်ကိုရီးယားဆက်ဆံရေးကိုစိုးရိမ်မိပါတယ်မြောက်ကိုရီးယားရဲ့စီးရေးစွမ်းရည်ကိုမြှင့်တင်ပေးမဲ့ဘလို့အစီအစဉ်မျိုးမဆိုအမေရိကန်ကစိုးရိမ်ပါတယ်လို့ဂျွန်ကာဘီကပြောဆိုသွားခဲ့တာပါဒါအပြင်ရုရှားရဲ့ကျူးကျော်စစ်ကိုမကူညီဖို့မြောက်ကိုရီးယားကိုတတိပေးထားပြီးဖြစ်ပါတယ်။ကူညီခဲ့ရင်နောက်ထပ်ပြားပေးရေးယူမှုတွေလုပ်မှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ကင်ဂျွန်အွန်ကမြောက်ကိုရီးယားကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်တာကိုသမ္မတပူတင်ကလက်ခံခဲ့ပါတယ်။အခုလိုအခြေအနေမှာတရုတ်ကလည်းမြောက်ကိုရီးယားနဲ့ပုံမနဲ့ဆိုင်တဲ့ဆက်ဆံရေးတိုးမြင့်မယ်လို့ပြောရေးဆိုခွင့်ရှိသူမော်နင်ကစက်တင်ဘာလ23ရက်နေ့မှာပြောဆိုခဲ့ပါတယ်။တိုက်ဆိုင်စွာပဲမြန်မာအာဏာသိမ်းစစ်ကောင်စီနိုင်ငံသားရေးဝင်ကြီးဦးတန်းဆွေဟာလည်းစက်တင်ဘာလ14ရက်နေ့မှာရုရှားနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်ဟာအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းပြီးနောက်ပထမဦးဆုံးတရားဝင်သံအမတ်ကြီးခန့်အပ်လိုက်တဲ့နိုင်ငံဖြစ်လာပါတယ်။စက်တင်ဘာလ13ရက်နေ့မှာတရုတ်သံအမတ်ကြီး6ရှမ်းကိုတာလီဘန်တွေကအခမ်းအနားနဲ့ကျူးဆွခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလကအာဖဂန်ကိုပြန်လည်သိမ်းပိုက်ခဲ့တဲ့တာလီဘန်တွေကိုအစိုးရအဖြစ်ဗဲနိုင်ငံကမှတရားဝင်အသိအမှတ်ပြုထားခြင်းမရှိပါဘူး။ကုလသမဂ္ဂကလည်းတာလီဘန်တွေကိုအသိအမှတ်မပြုဘဲရခိုင်ရွေးကောက်ပွဲနဲ့တင်မြှောက်ထားတဲ့အစိုးရလက်ထက်ကကိုယ်စားလှယ်ကိုပဲဆက်လက်ထားရှိပါတယ်။ စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကကိုယ်စားလှယ်ကိုလည်းထိုနည်းတူဆက်လက်ထားရှိပါတယ်။ယူကရိန်းစစ်ပွဲစတင်ပြီးနောက်တရုတ်နဲ့ရုရှားဟာကမ္ဘာပေါ်ကလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုလေးစားလိုက်နာခြင်းမရှိတဲ့အာဏာရှင်နိုင်ငံတွေဖြစ်တဲ့မြန်မာ၊မြောက်ကိုရီးယား၊အာဖဂန်၊အီရန်အပါအဝင်အာရှ၊အာဖရိကနဲ့အမေရိကတိုက်ကနိုင်ငံတွေကိုပုံမိုစီယုံသိမ်းသွင်းလာတာတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။ကိုစောမိုးကျော်တင်ဆက်ခဲ့တာပါ။အခုဆက်ပြီးလေယာဉ်စပြိုရေးသတင်းတွေကိုကြည့်အောင်ပါ။ဘင်္ဂလားဒေ့ရှ်ကိုရေကြိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်ပင်မှုပေါ်ဒေသခံတွေကဝေဖန်လိုက်ပါတယ်။တခါပြည်တွင်းဂျုံစင်းတို့ကဝယ်လိုအပ်နေပြီးဈေးပြန်ကျနေပါတယ်။ပြည်တွင်းပဲအများစုကလည်းအယောင်းဝယ် AP ဈေးကျဆင့်နေပါတယ်။ဒီလိုလေယာဉ်ထက်ကုန်ဈေးတို့အတက်ကျသတင်းတွေနဲ့နောက်ဆုံးရပြည်တွင်းလေယာဉ်စီးပွားသတင်းတွေကို Farmer Times Media ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ကြွေးချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကုချွချွန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြိုးနယ်စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်ပင်မှုပေါ်ဒေသခံတွေကဝေဖန်လိုက်တဲ့သတင်းနဲ့ဆက်ကျင်ပါရစေ။ရခိုင်ပြည်နယ်မောင်းနှောကုံတွေစခန်းကနေဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်လိုက်တာဟာပစ္စည်းရေသွေးပိုင်းကိုထိခိုက်လာနိုင်တာကြောင့်ရေရှည်မှာအခက်အခဲတွေဖြစ်ပေါ်လာနိုင်တယ်လို့နေဆက်ကုံတွေကပြောဆိုလိုက်ပါတယ်။ရေထွက်ပစ္စည်းတွေအပြင်လေယာထွက်ကုန်ပစ္စည်းဖြစ်တဲ့ဆန်၊ဇကွဲ၊ပဲမျိုးစုံ၊နှံ၊မြေပဲဆန်နဲ့ချစ်တုံနီတို့ကိုလည်းမောင်းနှောကုံတွေစခန်းကနေတင်ပို့ခွင့်မပြုတော့ဘဲစစ်တွေကုံတွေစခန်းကသာတင်ပို့ရမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကစက်တင်ဘာလ၄ရက်နေ့ကသတ်မှတ်လိုက်တာဖြစ်ပါတယ
်။မောင်းတော့ကနေပို့လို့ရရင်မောင်းတော့ကနေဟိုပါဘောချောင်းတော့အမျိုးမျိုးကြောင့်ပေါ့မတင်နေဘင်္ဂလားပို့လို့မရဘူးစားစားတဲ့အစီအမဆိုလို့မနေ့ပြန်မှချမ်းမယ်ဆိုရင်ဘင်္ဂလားကိုမနေ့ပြန်သွားမှဆိုရင်ကျွန်တော်ပြတ်တာနေရှိတော့ဘူးအဲကောင်မောင်းခိုင်းလေးပြီးပြီစားသမားကိုစနေရမယ်ဆိုတော့နိုင်နေဘူးပေါ့ကန်ရောက်တယ်ဘောစစ်တွေကနေဆိုရင်ဥပမာဒီနေ့ချလိုက်မယ်တော့နောက်နေ့ဆန်နေလို့ပဲသူဝင်มาလေပင်္ဂလာအဖြစ်ကတော့အဲ့ဒါကြောင့်ဟိုပါဘို့နေဒီမှာကျွန်တော်တို့တရအချင်းပြရတာကိုကျွန်တော်စုရင်တော့ quality ချမှာ
ပင်္ဂလာဒေ့ရှ်ကိုရန်ကုန်တိုင်းတွန်တီဒလစတဲ့ဒေသတွေကထွက်ရှိတဲ့ရေကြုံငါးတွေကိုအများဆုံးတင်ပို့နေတာဖြစ်ပြီးရခိုင်ပြည်နယ်ကထွက်တဲ့ရေငန်ငါးကအနည်းငယ်ကိုသာတင်ပို့နေရတာလို့ဆိုပါတယ်လက်ရှိအချိန်ဒီမှာလေရခိုင်ကနေဘင်္ဂလားဒေ့ရှ်ကိုငါးတင်ပို့မှုကခိုင်မာတဲ့ဈေးကွက်မရှိသေးတဲ့အတွက်လန်ခီးအချိန်ကြာမြင့်ချိန်ကြောင့်ငါးအရေးဒီပိုင်းထိခိုက်ပြီးဈေးကွက်ပျောက်သွားမှာကိုကုန်တယ်တွေကစိုးရိမ်နေကြတာပါ။အ
ဲ့ဒီချောမြထွားသူတို့စဉ်းစားတာဆောင်းပါတယ်။ဒါနဲ့ငါးကြတော့ဟိုရေတော့ပုံချတော့စိတ်ပြီးတော့လွယ်မလွယ်ဘူးကနည်းနည်းခက်ခဲရှိမှာပါ။ခက်ခဲကြည့်တာတော့ပစ်ချွေတို့ဘာတော့တွေ့ရင်ဒီချီရတော့ဟိုတော်တော်ဝေးတယ်ဟာ။အဲ့ဒါကြောင့်လည်းငါစဉ်းစားရင်လည်းဟို quality တို့ကတော့ချမ်းနိုင်တဲ့အခြေအနေရှိလို့ဆိုရင်တော့
စစ်တွေကုန်သွယ်ရေးဇုံကနေလေယာထွက်ပုံပစ္စည်းကုန်ကြောက်တင်ပို့မှုကအဆင်ပြေပေမဲ့ရေထွက်ပုံတင်ပို့မှုကတော့မောင်းတော့စခန်းကသာပိုအဆင်ပြေလို့မောင်းတော့နယ်စပ်ကုန်သွယ်တွေကဆိုပါတယ်လက်တလုံးမှာမောင်းနှောကုန်တွေစကန်ကနေငမြချင်းငတလောက်ငကောင်းပွားငစုံလေးချောက်ငနီတူငကုံးညူချောက်ဗစုံချောက်တို့ကိုအဓိကတင်ပို့နေတာဖြစ်ပါတယ်။မောင်းနှောစကန်ကတစ်ဆင့်ဘင်္ဂလားဒေ့ရှ်ကိုအခုဘဏ္ဍာနှင့်အေပီလာတရနေ့ကနေဩဂုတ်လအထိပို့ကုန်တန်ဖိုးက4.533တန်ရှိနေပေမဲ့တွင်းကုန်ကတော့3.134တန်ဖိုးလောက်သာရှိနေရလို့စီးပွားကူးတန်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
ပြင်တွင်းဂျုံစင်းတို့ကဝေလိုအားနေပြီးဈေးပြန်ကျဆင်းနေပါတယ်။စစ်တိုက်မြစ်တက်လာခဲ့တဲ့ပြင်တွင်းဂျုံတီးနဲ့ဈေးကွက်ဟာလက်ရှိမှာဝေလိုအားနေပြီးရောင်းလို့အားများတဲ့အခြေအနေတွေကြောင့်ဈေးပြန်ကျဆင်းသွားတယ်လို့မန္တလေးကုန်စည်တိုင်းစစ်ပိုင်ကုန်သည်ပွဲစားတွေကဆိုပါတယ်။ဂျုံကိုပြင်တွင်းဂျုံစိတ်ရုံတွေကပဲအဓိကဝေယူနေကြတာဖြစ်ပြီးလက်ရှိမှာတူလောင်ထားတဲ့ဂျုံပမနာကလုံလောက်မှုရှိနေတာအပါအဝင်နိုင်ငံခြားငွေဈေးနဲ့ရွှေဈေးမတည်ငြိမ်မှုတွေကြောင့်အယောင်းဝယ်အေးလာတာဖြစ်တယ်လို့မန္တလေးမြို့ခံကုန်တဲ့သူကတုံ့တက်ပါတယ်။လက်ရှိဈေးကွက်အတွင်းမှာ မုံရွာဘူးတလင်စကိုင်းစားတောင်ရွှေဘူးညင်းမှုနဲ့မြောင်းဒေတာတွေကထွက်တဲ့ဂျုံတင်းနဲ့ပိတ်တာ60ဝန်းတအိတ်ကိုနှစ်သိန်းကနေနှစ်သိန်းတထောင်ကျပ်အတွင်းပေါက်ဈေးရှိနေပြီးခလေးမျိုးကထွက်တဲ့ဂျုံကတော့တအိတ်ကိုတသိန်း900တောင်ကနေတသိန်း900ကျပ်ပေါက်ဈေးရှိနေပါတယ်
ကျောင်းတင်းတဲ့ဈေးနှုန်းတွေဟာစက်တင်ဘာပထမပတ်ကထဲ68တောင်းဝန်းတအိတ်ကို9000ကနေ1000ကျပ်အထိဈေးပြောင်းကြသွားတာဖြစ်ပါတယ်။ပြည်တွင်းပဲအများစုရောင်းဝယ်အေးပြီးဈေးကျဆင်းနေပါတယ်။နိုင်ငံခြားငွေဈေးနှုန်းမတည်ငြိမ်မှုတွေကြောင့်ရောင်းဝယ်အေးပြီးပဲမျိုးစလိုက်900ကျပ်နှုန်းကနေ1000ကျပ်နှုန်းလောက်အထိဈေးကျဆင်းသွားတာဖြစ်တယ်လို့ပဲကုန်တွေတွေကပြောပါတယ်။ ဒီပါတင်ဖို့နေတဲ့မပဲပဲစင်းကိုအပါဝင်ပြည်တွင်းစားသမှုများတဲ့ကလပ်ဘဲလိုအမျိုးအစားတွေပါကျဆင်းနေတာဖြစ်ပါတယ်။လက်ရှိကာလဟာအိန္ဒိယမှာပဲတွေထွက်ပေါ်နေပြီဖြစ်လို့ဒေါ်လာဈေးကလည်းပြန်ကျဆင်းလာတာကြောင့်ပဲဈေးကစက်ကျလာနိုင်ခြင်းရှိတယ်လို့အွန်လိုင်းမြို့ကပဲကုန်တွေတအူးက33,000ကျပ်မပဲ SU RC တန်းကို29သိန်းကျပ်အထိပေါက်ဈေးရှိနေပြီးပဲစင်းကိုရက်RC တန်းကို43,000ကျပ်အထိပေါက်ဈေးရှိနေပါတယ်ကလပ်ဘဲကတော့ပိတ်တာ20ဝန်းတအိတ်ကို9,000တထောင်ကျပ်ကနေ9,000ကျပ်ပေါက်ဈေးရှိနေပါတယ်ဖာမာတိုင်းမီဒီယာကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစက်ပျိုးရေးစီးပွားသတင်းတွေပါအခုတော့ထိခိုက်လာတဲ့ပလတ်စတစ်အမှိုက်ပြဿနာကို နိပညာသစ်တွေနဲ့ဖြည့်ရှင်းမှုအကျိုးစားနေတဲ့အကြောင်းဆက်ကြည့်အောင်ပါ။သဘာဝပတ်ဝန်းကျင်ရေဓုမြေဓုနဲ့သက်ရှိသက်တဝါတွေရဲ့ကျန်းမာရေးကိုထိခိုက်လာတဲ့ပလတ်စတစ်အမှိုက်ပြဿနာကိုနိပညာသစ်တွေနဲ့ဖြည့်ရှင်းမှုအကျိုးစားနေတာအောင်မြင်နိုင်ခြင်းရှိနေပါပြီလား။ပင်လယ်သမုဒ္ဒရာရဲ့နှစ်စဉ်ရောက်လာတဲ့တန်ချိန်တန်းပေါင်း430ဝန်းကျင်ရှိတဲ့ပလတ်စတစ်အမှိုက်တွေရေဘလို့ကင်တ
နိပောင်းပြာနဲ့ချီမပြည့်စည်တတ်တဲ့ plastic တွေနေရာမှာအလွယ်တကူဆွေးမြေ့ပျက်စီးစေနိုင်တဲ့နည်းပညာနဲ့ထုတ်လုပ်နိုင်အောင်နိုင်ငံဆောင်ဂျိုးပန်းလာပေမဲ့လည်းအလေးချိန်တန်ပေါင်းပြားထောင်ချီတဲ့ plastic အမိုက်တွေကတော့နေစင်တိုးလာပါတယ်1950နဲ့2019ခုနှစ်ကြားထွက်လာခဲ့တဲ့ plastic အမိုက်တန်ချိန်က 9.1 billion လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒီထဲကအမိုက်တန်ချိန် 9 billion ကတော့အမိုက်ပုံတွေအမိုက်ဂျင်းတွေမှာအဆုံးသတ်ပါတယ်။အရင်ကထုတ်လုပ်အသုံးပြုခဲ့ကြတဲ့ plastic အမိုက်တွေကိုဖျက်ဆီးပစ်နိုင်မယ့်အပြင်လက်ရှိထုတ်လုပ်အသုံးပြုနေကြတဲ့ plastic တွေနေရာမှာဆွေးမြေ့ပျက်စီးလွယ်တဲ့အစားထိုးထုတ်ကုန်မျိုးကမ္ဘာသဝန်သိပ္ပံပညာရှင်တွေရှာဖွေနေတာပါ။ပရတင်းငံ University College London UCL ကပလတ်စတစ်အမိုက်နဲ့ပတ်သက်လို့လှိလာနေတဲ့ Plastic Waste Innovation Hub တက်ခွဲခါမှာပလတ်စတစ်အမိုက်လျှော့ချနိုင်မယ့်နည်းပညာသစ်မျိုးစုံကိုစူးစမ်းရှာဖွေနေပါတယ်။မြေကြီးထဲမှာရှင်သန်တဲ့ Bacteria ပိုးမတွေ Microorganism တွေက Plastic တွေကိုစားပြစ်မလားဆိုတဲ့ဇီဝနည်းပညာစံသမှုမျိုးလည်းပါပါတယ်။ထုတ်လုပ်သူတွေဒီဇိုင်းပညာရှင်တွေအနေနဲ့သူတို့ရဲ့ထုတ်ကုန်ပစ္စည်းတွေဘယ်မှာအဆုံးသတ်မလဲဆိုတာပစ္စည်းမထုတ်ခင်ကတည်းကကြိုတင်စဉ်းစားဖို့လိုတယ်လို့ဓာတုဇီဝဌာနပါမောက်ခ Helen Hill ကပြောပါတယ
် You have to be very careful about unintended consequences. So if there is a new
polymer ဖြစ်သွားမဲ့ဘေးရွက်အတူတက်ရောက်မှုကိုတေချာထည့်စဉ်းစားဖို့လိုပါတယ်။ဈေးကွက်ထဲရောက်လာမဲ့ပိုလီမာဓာတုပစ္စည်းအစ်စ်တမျိုးရှိလာပြီဆိုရင်ဒီပစ္စည်းကနောက်ဆုံးဘယ်မှာအဆုံးသတ်သွားမလဲဆိုတာကိုဒီကုန်ထုတ်လုပ်တဲ့သူတွေဘက်ကနေပြီးတော့အသေးစားစဉ်းစားရမှာပါ။ရှင်မြေပျက်စီးသွားစေနိုင်တဲ့စနစ်မျိုးတွေကိုရောက်သွားမှာလားဒါမှမဟုတ်ရင်ကိုယ့်ရက်ွက်ထဲကအမိုက်ပုံတွေကိုပဲရောက်လာမလားဆိုတာစဉ်းစားဖို့လိုပါတယ
်ပလတ်စတစ်အမိုက်ကိစ္စကိုတညတညတည်းဝိုင်းဝန်းအဖြေရှာမှမရှိတာကပြဿနာဖြစ်တယ်လို့လည်းသူကယူဆပါတယ်ပလတ်စတစ်ပစ္စည်းထုတ်လုပ်မှုနဲ့အမိုက်ကိစ္စကိုကင်တွဲတဲ့နေရာမှာနိုင်ငံတစ်ခုနဲ့တစ်ခု꽌ပြတဲ့အနည်းပညာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေမဲ့စံသတ်မှတ်ချက်တွေအမျိုးမျိုးရှိနေကြတာကိုလည်းသူကထောက်ပြပါတယ်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ် UNEP ကတော့လက်ရှိနည်းပညာတွေနဲ့ထုတ်လုပ်ထားတဲ့ပစ္စည်းတွေကိုပြန်လည်အသုံးပြုကြမယ်ဆိုရင်တော့လာမယ့် 2040 ခုနှစ်မှာပလတ်စတစ်အမိုက်က 80 ရာခိုင်နှုန်းအထိကျသွားမယ်လို့ခန့်မှန်းပါတယ် UCL ကအခြားတက်ခွဲခန်းတစ်ခုမှာတော့အထူးကင်မရာတစ်ခုနဲ့ပလတ်စတစ်တွေကိုအမျိုးအစားခွဲထုတ်ပါတယ်အာလုံးတွေနဲ့ထုတ်လုပ်ထားတဲ့တခါသုံးဆုံးခင်တွေဆွေးမြေ့ပျက်စီးလို့တဲ့ PLA ပိုလီမားနဲ့ထုတ်လုပ်ထားတဲ့ပလတ်စတစ်အဖုံးစသဖြင့်ခွဲခြားပြတာပါ
ဒီနီလာနဲ့ဆိုရင်တော့ပြန်သုံးရမယ့်ပစ္စည်းနဲ့ဆွန့်ပစ်နိုင်မယ့်ပစ္စည်းတွေကိုအလွယ်တကူခွဲခြားနိုင်မှာပါဒီနီလာအတိုင်းအရှိန်အဟုန်နဲ့ဆောင်ရွက်ဖို့တော့လိုပါတယ်
The ideal solution would be to be able to have systems to sort and degrade
ထုတ်ကုန်တွေကိုမျိုးစားခွဲပြီးတော့ပြည့်စည်ပြစ်နိုင်မယ်စနစ်မျိုးတော့ရှိဖို့လိုပါတယ်ရှင် ဓာတ်ရုပ်နည်းနယ်ပဲဖြစ်ဖြစ်ဇီဝနည်းနယ်ပဲဖြစ်ဖြစ်ဖြည့်စည်ပြစ်နိုင်ဖို့ပဲလိုတာပါသမုတ်တရားတွေရောက်နေတဲ့ပလတ်စတစ်တွေကိုဒီတိုင်းထားလို့လည်းမဖြစ်ပါဘူးတချို့ကတော့ဒီရေလူတွေကပလတ်စတစ်တွေဆွေးမြေ့ပျက်စီးသွားစေမဲ့မိုက်ခရိုဘိုင်ယယ်ဘက်တီးရီးယားပိုးမွှားလေးတွေနဲ့ဖြည့်စည်ပြစ်နိုင်မယ်စနစ်မျိုးတည်ထွင်နေပါတယ်ဒါလည်းထိရောက်မဲ့အလားအလာရှိပါတယ်နော်
ကုလသမဂ္ဂသိပ္ပံပညာရှင်တွေကလည်းသမုတ်တရားတွေနဲ့ကမ္ဘာ့ဇီဝကိဟာစနစ်ကြီးဟာပလတ်စတစ်အမိုက်တွေနဲ့ညဉ့်ညားလာနေတဲ့အတွက်တရိတ်ဆန်တွေနဲ့သက်ရှိသတ္တဝါအားလုံးရဲ့ကျန်းမာရေးအပေါ်ထိခိုက်လာနေတယ်လို့ပြောပါတယ်။တနည်းတခြားကြီးထွားလာတဲ့ပလတ်စတစ်အမိုက်တိုက်ဖျက်ရေးကိုမဖြစ်မနေလိုက်နိုင်ရမယ့်ပြဌာန်းချက်တစ်ခုချမှတ်နိုင်အောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာ Shirin Matia ga ro akhu lo myin ma dai.
Now we're talking about China, we're talking about India, Singapore or any other country. These are the countries that have huge
population. တရုတ် India, Singapore နဲ့တခြားနိုင်ငံတွေနဲ့ပတ်သက်ပြီးကျမတို့ပြောနေကြတာပါ။တရုတ်နဲ့အိန္ဒိယဟာလူဦးရေတိတ်များတဲ့တိုင်းပြည်တွေဖြစ်ပါတယ်။ Plastic ထုတ်လုပ်သုံးပြုမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူညီမှုစာချုပ်မှာအဓိကပါရှိတဲ့ဂတိကဝတ်မျိုးစိတ်ဆန္ဒမျိုးနဲ့လေးနက်တဲ့ဆောင်ရွက်မှုမျိုးပါဝင်စေခြင်းနဲ့ဆိုရင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ဘက်ကအမှန်တကယ်အကောင့်ထဲဖော်မယ်ဆိုတာကိုကြားသဖို့လိုပါတယ်
။လက်ရှိဤပညာတွေဤပညာအသစ်တွေမူဝါဒချမှတ်တဲ့အစိုးရအဖွဲ့တွေကုန်ပစ္စည်းထုတ်လုပ်သူတွေနဲ့လူမှုအဖွဲ့အစည်းတွေပါဝင်ဆွေးနွေးမယ်ဆိုရင်တော့ဖြစ်နိုင်စရာရှိပါတယ်လို့လည်းသူကပြောပါတယ်။အလေအမြန်တိုးလာနေတဲ့ plastic အမှန်ညဉ့်ညမ်းမှုဟာသဘာဝပတ်ဝန်းကျင်အတွက်ကြီးမားတဲ့ပြဿနာဖြစ်ပြီးသဘာဝပတ်ဝန်းကျင်၊လူမှုရေး၊စီးပွားရေးနဲ့လူကျန်းမာရေးကိုပါထိခိုက်နေတဲ့အတွက်ကုလသမဂ္ဂရဲ့ရေရှည်ခန့်တဲ့ဖွံ့ဖြိုးရေးရင်းမှန်းချက်တွေပြင်ပြီးအဟအတာတွေဖြစ်လာနေတာပါ။ဒါကိုအမြန်ဆုံးကင်တွဲဖြည့်ရှင်းတာမျိုးမလုပ်ရင်တော့2040အရောက်မှာပင်လယ်သမုဒ္ဒရာထဲရောက်လာမဲ့ plastic အမှိုက်တန်ချိန်က2023တန်းကနေ28တန်းအထိတိုးလာမယ်လို့ UNEP ကခန့်မှန်းပါတယ်။ဒါကြောင့်လဲကုလအဖွဲ့ဝင်နိုင်ငံအလုံးမဖြစ်မနေလိုက်နိုင်ရမယ်ပလတ်စတစ်ညင်ညမှုတပ်ဖြည့်ရေးသဘောတူညီချက်ကို2024ခုနှစ်မှာအပြည့်အစုံချမှတ်နိုင်ရေး UNEP ကဦးဆောင်ဆွေးနွေးနေပါတယ်2022ခုနှစ်မှာစတင်ခဲ့တဲ့ကုလဆွေးနွေးပွဲတွေမှာတော့ပလတ်စတစ်ပစ္စည်းမျိုးစုံထုတ်လုပ်အသုံးချရတာကနေစွန့်ပစ်တဲ့အချီပလတ်စတစ်တန်ရာတစ်ခုလုံးလိုက်နာရမယ်စီကံချက်တွေကိုချုပ်ငုံသုံးသပ်နေတာပါတတိယမြောက်ညီလာခံကတော့2023ခုနှစ်နိုဝင်ဘာ23ကနေ19ရက်နေ့အထိ UNEP ဌာနချုပ်ရှိရာကင်ညာနိုင်ငံနိုင်ရိုဘီမှာဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်မနှောင်လာပ
ါ။နောက်လောက်တက်ဆက်ခဲ့ပါတယ်။အခုကြံနေသေးတဲ့အချိန်တော့တင်မှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်များ။
American Tamara AMU ကစက်တင်ဘာ15ရက်နေ့မှာထုတ်ပြန်တဲ့တရားမဝင်မူရစီတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေနဲ့ပတ်သက်တဲ့ Tamara ရဲ့ဆုံးဖြတ်ချက်စာလွှာထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်။ Tamara တဦးအတွက် American ပြည်တော်စုဖွဲ့စည်းပုံခြေခံဥပဒေကအာဏာထားတဲ့အာဏာအရမြန်မာ၊တရုတ်၊အိန္ဒိယ၊ Laos နဲ့ Afghanistan နိုင်ငံအပေါ်ဝင်နိုင်ငံပေါင်း23နိုင်ငံကို2024ဘဏ္ဍာရေးနှစ်အတွက်တရားမဝင်မူရစီအဓိကထုတ်လုပ်မှုဒါမှမဟုတ်အဓိကတင်ပို့မှုလုပ်နေတဲ့နိုင်ငံရှင်းမှာထည့်သွင်းတယ်လို့ပေါ်ပြထားတာပါမြန်မာဘိုလိဗီးယားဗင်နီဇွဲလားနိုင်ငံတွေကလွန်ခဲ့တဲ့ဆန္ဒအတွင်းမူရစီတင်ဖို့ထုတ်လုပ်မှုတားဆီးဖို့ပြက်ကွက်ခဲ့တဲ့နိုင်ငံတွေဖြစ်ကြောင်းပြောပါတယ်ဒီနိုင်ငံတွေအနေနဲ့နိုင်ငံတကာမူရစီတိုက်ဖျက်ရေးဆန္ဒသဘောတူညီချက်ကိုလေးစားလိုက်နာချက်ဖို့နဲ့အရေးယူဆောင်ရွက်ဖို့လည်းပန်ကြားထားတာပါ2020မှာမူရစီလွန်ပြီးတည်ဆောင်းအသူက13,000ကျော်ရှိနေတယ်လို့ American CDC ကဌာနကပြောပါတယ်အဓိကကျတဲ့မြေရှားတတူအရင်းမြစ်တွေအများပြားရှိနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ဒေသမှာမြေရှားဓာတ်တတူတူးဖော်ခွင့်ကိုဒီလဆောပိုင်းကလေးကပိတ်သိမ်းထားတယ်လို့ဒေသခံတတူတူးဖော်သူတွေကပြောကြားလိုက်ပါတယ်။ပြန်လည်တူးဖော်ခွင့်ရဖို့စောင့်ဆိုင်နေတဲ့ဖြစ်ပြီးဘယ်ချိန်ပြန်ဆနိုင်မယ်ဆိုတာမသိသေးဘူးလို့ဒေသခံတတူရင်းလုပ်ငန်းရှင်နဲ့တရုတ်နိုင်ငံလေလာသူတွေကပြောပါတယ်။ကချင်ပြည်နယ်ချီပွေမြို့ရဲပန်းဝါဒေသမှာမြေရှားမိုင်းတွင်းတွေကိုဆဲကြဆစ်ဆဲမှုလုပ်ဖို့ဆိုပြီးစက်တင်ဘာ4ရက်နေ့ထက်ကရက်ဆိုင်မှုအမိန့်ထုတ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာဝန်ကိုလက်ရှိတမတ်ကြီးဦးကျော်မုံထွန်းကိုပဲအခုချင်းပါနေတဲ့88ကျင်းနဲ့ကုလသမဂ္ဂထရီနီလကန်ကဆက်တီးပြုတ်ပေးဖို့နယူးယောက်ကုလသမဂ္ဂရုံးချုပ်ရှေ့မှာစနေနေ့ကမြန်မာတွေဆန္ဒပြတောင်းဆိုတယ်လို့ဗြိတိန်နိုင်ငံလန်ဒန်နဲ့နယ်သာလန်အမ်စတာဒမ်မြို့တွေကမြန်မာတွေလည်းဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
။သ Today, Chinchoku, Tokim, Yutaka, Chinya, Pigger, Pibare, Dinya season Toluimua, Kunya, Wayan Pibare, a Tampana, Yutampan, Engineer, Rob Besnet, Rob McLean, Pichabare, Dignam Net season ago, Radio BMVA website, YouTube, Facebook, Simon Arigani, Taya Chishu, Ape, Kajare, Pretty Along, Chizutamare, VOA American, Tanga, Tolinet, season in Patalu, Weban, Jam, Pujabule, Picovare, Nya. VOA American Diam Nepine C single Dimabe Song Tabiazi Tata Shininetakoa Nama Bidubida Alo Bianya Ken Tokatu